Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင်2022ခုနှစ်ဇွန်လ1ရက်ဗုဒ္ဓဘူးညပိုင်းဖြူရီမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုက်တိုမီတာ32နဲ့58တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလင်းအစီအစဉ်တွေကိုရုပ်သံနဲ့ပါကြွဲဖတ်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်ကျွန်မအလေးမှာကတာဝန်ယူတင်ဆက်ပေးပါမှာရှင်
။ကျွန်တော်ကတော့ဒီမောင်သားမှာဒီကနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့ American သမ္မတနဲ့ New Zealand ဝန်ကြီးချုပ်တို့ကမြန်မာနိုင်ငံမှာအာဏာသိမ်းတာနဲ့အရက်သားတွေပေါ်စစ်တပ်ကတိုက်ခိုက်နေတာတွေကိုရှုတ်ချလိုက်ကြပါတယ်။ယူကရိန်းကိုပို့ပြီးအစ်မြင့်တဲ့ဒုံးစနစ်တွေနဲ့ခဲယမ်းမီးကြောက်တွေကိုထောက်ပံ့ပေးသွားဖို့ဆုံးဖြတ်ထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဂျာမနီကယူကရိန်းကိုခင်မီလေယာဉ်ဖြင့်ဒုံးကျည်နဲ့ရေဒါစနစ်တွေကိုထောက်ပံ့မယ်လို့ဂျာမနီဝန်ကြီးချုပ်ကလည်းဆိုလိုက်ပါတယ်။အဒီလိုသတင်းတွေအပါအဝင်နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်တို့တင်ပြမှာဖြစ်ပါတယ်အလေးမကြီး
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုတ်ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်သွားမှာပါ။အခုညပိုင်းနားဆင်ရမယ့်အချိန်မှာတော့ကက်ယောဂါနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်အကြောင်းမတတ်နိုင်တဲ့ခလေးအရေးအတွက်တိုးနေပါတယ်။
အသက်တော်အပြင်ခံနေပြီစာမတတ်တာပဲခံတော့မယ်ဆိုတဲ့ပုံစံမျိုးအကြောင်းတက်လို့ရမယ်တဲ့နေရာတွေရှိတယ်လို့ကြောင်းတက်လို့ဆိုပြီးတဲ့နေရာတွေလည်းရှိတယ်ကြောင်းထားဖို့ကြောင်းပို့ဖို့ကတော့ခက်ခဲတယ်အလေထားတဲ့ရေထိုင်နေရတာ
တင်းနေတဲ့အတိုင်းကကြောင်းသားမိဘတို့ပြောတော်တာပါဒီသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဝါပြည်နယ်ထားရှိရေးစစ်ကောင်စီနဲ့ UWS ဆွေးနွေးတာကချင်နဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်စစ်ရှောင်းတွေတိုးလာတဲ့သတင်းအပအဝင်ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စော်ရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးမှာပါရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်တို့ကမြန်မာနိုင်ငံမှာအာဏာသိမ်းတာနဲ့အရတားပေပေါ်စစ်တပ်ကတိုက်ခိုက်နေတာတွေကိုရှုတ်ချလိုက်ကြပါတယ်။နှစ်နိုင်ငံဆွေးနွေးပွဲအတွက်နယူးဇီလန်ဝန်ကြီးချုပ်ကအမေရိကန်မှာရောက်ရှိနေပြီးအင်ဂျီရောမှာသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်တာတွေကိုရက်ဆက်ပြီးမတရားထိန်းသိမ်းထားသူတွေအားလုံးကိုပြန်လုဖို့တနိုင်ငံလုံးမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်ချုပ်ထားတာတွေဖြေလွတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့နိုင်ငံကောင်းဆောင်တွေကတောင်းဆိုလိုက်ကြကြောင်းအမေရိကန်တန်ယုံရဲ့ Twitter လူမျိုးစာမျက်နှာမှာပြောထားပါတယ်လွတ်လပ်ပွင့်လင်းပြီးအခက်အခဲတွေကိုရင်ဆိုင်ကျော်လွှားမဲ့ Indo-Pacific ဒေသဖြစ်ပေါ်လာရေးအတွက်အမေရိကန်နဲ့ New Zealand နိုင်ငံတို့ဟာမိတ်ဖက်အတူတွဲတိုးမြင့်လှုပ်ဆောင်သွားကြမယ်လို့သမ္မတဘိုင်ဒန်ရဲ့ Twitter စာမျက်နှာမှာလည်းရေးထားပါတယ်ရာဒီဥတုအပြောင်းလဲအကြမ်းဖက်မှုနဲ့အစွန်းရောက်ဝါဒတွေကိုရင်ဆိုင်ဆန့်ကျင်ကြဖို့တကမ္ဘာလုံးကအားထုတ်နေကြရမှာနယူးဇီလန်နိုင်ငံနဲ့အတူအမေရိကန်ကအတူလှုပ်ဆောင်လိုပါတယ်လို့နယူးဇီလန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါမှာအမေရိကန်သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ
်ယူကရိန်းအတွက်တော့အဆင့်မြင့်ဒုံးတွေကူညီမယ်လို့အမေရိကန်သမ္မတကပြောလိုက်ပါတယ်ရုရှားကြီးကျော်စစ်တိုက်ခတ်ခံရမှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုပိုပြီးအဆင့်မြင့်တဲ့ဒုံးကျည်စနစ်တွေနဲ့ခဲယမ်းမီးကြောက်တွေကိုထောက်ပံ့ပေးသွားဖို့ဆုံးဖြတ်ထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်ကာနေ့မှာပြောလိုက်တာပါအခုလိုယူကရိန်းကိုလက်နက်နဲ့ခဲယမ်းမီးကြောက်တွေကူညီထောက်ပံ့ပေးတာဟာစစ်နေပြည်မှာယူကရိန်းရဲ့ရည်တည်ချက်ပိုပြီးခိုင်မာအားကောင်းလာဖို့နဲ့နောက်ဆုံးမှာရုရှားနဲ့ငြိမ်းချမ်းဆွေးနွေးမှုတွေလုပ်နိုင်ဖို့ရည်ရွယ်ပြီးထောက်ပံ့တာဖြစ်တယ်လို့သမ္မတဘိုင်ဒန်ရေးသားထားတဲ့အတွေ့အမြင်ဆောင်းပါးတစ်ပုဒ်ကိုလည်းနယူးယောက်တိုင်းသတင်းစာကဖော်ပြခဲ့ပါတယ်ယူကရိန်းကိုတာဝေးပစ်ဒုံးတွေပေးဖို့ရှိလားလို့သတင်းတောက်တယောက်ကမေးတာကိုတော့သမ္မတဘိုင်ဒန်ကရုရှားပိုင်းတက်ကိုတိုက်ခိုက်နိုင်တဲ့စနစ်တွေကိုယူကရိန်းကိုပေးမှာမဟုတ်ဘူးလို့ဖြေကြားခဲ့တယ်လို့သူ့အနေနဲ့ရုရှားနဲ့စစ်တိုက်ဖို့အကြောင်းရှာမနေဘူးလို့လည်းသမ္မတဘိုင်ဒန်ကရေးသားခဲ့ပါတယ်။ယူကရိန်းကိုပေးမဲ့လက်နက်တွေတဲ့မိုင်43မိုင်ကျော်အကွာအဝေးထိရောက်နိုင်တဲ့တာလက်ပစ်ဒုံးတွေပါတယ်လို့အမေရိကန်အကြီးအကဲအုပ်ချုပ်ရာရှိတွေကိုကူကပြီး AP သတင်းဌာနကဖော်ပြပါတယ်ယူကရိန်းကရုရှားပိုင်နယ်ထဲဒုံးကျည်တွေပြတ်ခတ်မှာမဟုတ်ဘူးလို့လည်းအာမခံချက်ပေးထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဂျာမနီကယူကရိန်းကိုခင်မီလေယာဉ်ဖြင့်ဒုံးကျည်နဲ့ရေဒါစနစ်တွေကိုထောက်ပံ့မယ်လို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်ကဗိုလ်တုနေကပြောပါတယ်ရုရှားကျူးကျော်စစ်ခုခံကာကွယ်ရေးအတွက်ယူကရိန်းကိုလုံလုံလောက်လောက်မကူညီဘူးလို့ဂျာမနီကအဝေးဖန်ခံနေရတာပါယူကရိန်းကို IRISTSLM ဒုံးကျည်တွေပို့ပေးဖို့အစိုးရကဆုံးဖြတ်လိုက်ကြောင်းလွတ်တော်အမတ်တွေကိုဝန်ကြီးချုပ်ရှော့စ်ကပြောလိုက်တာဖြစ်ပါတယ် ရန်သူရလက်နက်တွေရှိတဲ့နေရာကိုရှာဖွေပေးနိုင်တဲ့ Raider စနစ်ကိုလည်းဂျာမနီကထောက်ပံ့မှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ယူကရိန်းစိတ်ပိုင်းဒွန်ဘတ်ဒေသမှာယူကရိန်းတပ်တွေကရုရှားကိုအပြင်းထန်ခုခံနေရချိန်မှာဂျာမနီကခုကိုကြေညာလိုက်တာပါ။ယူကရိန်းကိုကျူးကျော်ခဲ့ပြီးတဲ့နောက်ရုရှားဟာယူကရိန်းတနိုင်ငံလုံးကိုသိမ်းဖို့မှန်းခဲ့ရာကဒွန်ဘတ်ဒေသကိုပဲအာယုံစိုက်တိုက်ခိုက်တဲ့ဗျူဟာကိုပြောင်းခဲ့ရတာဖြစ်ပါလေ။ရုရှားကကြောတော့နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေမထိန်ချုပ်နိုင်သေးတဲ့နေရာတွေကိုသိမ်းပိုက်ဖို့ကိုပဲရုရှားကအဓိကထားလာခဲ့ရပါတယ်။ Severo Donetsk မြို့ရဲ့နေရာအများစုကိုရုရှားကထိန်ချုပ်လိုက်နိုင်ပေမဲ့ယူကရိန်းတပ်တွေကအပြင်းထန်တိုက်ခိုက်နေစေဖြစ်တယ်လို့ Lunex Data အုပ်ချုပ်ရေးမှူးစာဟီဟိုက်ဒါကပြောပါတယ်။အနောက်နိုင်ငံကပို့ပေးမဲ့လက်နက်တွေရောက်မလာခင်ရုရှားကအောင်ဝဲစင်နိုင်မှုမျှော်လင့်နေကြောင်းသုံးသပ်သူတွေကပြောကြပါတယ်။
ဥရောပသမဂ္ဂ EU အနေနဲ့ရုရှားရဲ့ရေနံဓာတ်ငွေ့တင်သွင်းမှုကိုရှော့ချဖို့ဆုံးဖြတ်လိုက်ချိန်မှာအီတလီကတော့ပိုတင်သွင်းနေရဆဲပါယူကရိန်းကိုကျူးကျော်တဲ့ရုရှားကိုတန်ခတ်တဲ့အနေနဲ့ဥရောပသမဂ္ဂကရုရှားရဲ့ရေနံနဲ့တဘာဝဓာတ်ငွေ့ဝယ်ယူတင်သွင်းမှုတွေကိုဒီနှစ်ကမှ90ရာခိုင်နှုန်းထိအများကြီးရှော့ချဖို့အခုဘက်ထဲဆုံးဖြတ်လိုက်ပေမဲ့အခုလိုအီတလီအကျိုးဆက်ကမရည်ရွယ်ပဲဆက်ဖြစ်နေရတာပါအခုလို EU ရဲ့ပိတ်ဆို့တန်ခတ်မှုကြောင့်စီးပွားရေးငွေတွေကကျဆင်းနေခဲ့တဲ့ဆစ်စလီဒေသရှိအီတလီရဲ့အကြီးမားဆုံးရေနံချက်စက်ရုံတွေထိခိုက်ပြီးစီးပွားရေးပိုဆိုးမဲ့အန္တရာယ်နဲ့လည်းကြုံနေရပါတယ်။ဒါပေမဲ့လည်းအခု EU ရဲ့ကြီးမားတဲ့ဆုံးဖြတ်ချက်အပြီးမှာတော့အီတလီဝန်ကြီးချုပ်မာရီယိုဒရာဂီကတော့ရှင်းနှစ်2023ခုနှစ်ကြာရင်ရုရှားရေနံစိမ်းတင်ပို့တာကိုဖျက်တောက်ဖို့ EU နဲ့သဘောတူခဲ့တယ်လို့ဆိုခဲ့ပါတယ်။ဒါကအရင်လုံးဝအမှတ်မထင်ဖြစ်ထားတဲ့အခြေအနေပါ။ဒါပေမဲ့လည်းအခု EU တန်ခတ်မှုကြောင့်ရုရှားအထိနာမဲ့အခြေအနေကတော့စွန့်ရင်စည်းမြင့်တက်လာမှုအောက်မှာအရှာဈေးကွက်အနေနဲ့ဒီပိုလာမဲ့စွန့်ရင်တွေပြန်ဝယ်ယူနိုင်မှုကြောင့်ပြန်တက်တာစရာရှိနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15.53 ည92.25 kHz 11.83 ည92.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ရခိုင်တပ်တော်လို့ခေါ်ကြတဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA ရဲ့အုပ်ချုပ်ရေးအာဏာကိုရခိုင်ပြည်သူတွေကြားမှာလက်ခံကြသူတူးများလာနေပြီးရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြည်နယ်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့စစ်ကောင်စီတို့ဟာအေအေနဲ့ထိစပ်လုပ်ကိုက်တင်တယ်လို့နိုင်ငံတကာပဋိပက္ခလေ့လာရေးဖွဲ့ ICG ကပြောလိုက်ပါတယ်။ဂျွန်လတရနေ့မှာထုတ်ပြန်လိုက်တဲ့ရခိုင်ပြည်နယ်မှာတကြော့ပြန်စစ်ပွဲကိုရှောင်ရှားရေးလို့အတိတ်ပဲရအစည်းအဝေးခန်းစာမှာ ICG ကအဲဒီလိုအကြံပြုလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ဟာအာဏာမသိမ်းမီလအနှဲငယ်လို့မှအပြစ်ခတ်ရစေးရေးသဘောတူညီချက်ရရှိခဲ့ကြတာပါ။ええはမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ဝင်တွေကြားမှာတရားမဝင်မဟာမိတ်ဖွဲ့ဖို့စ조사ကြရမှာပါဝင်ဖို့ပြစ်ပစ်ခါခါညှင်းပယ်ခဲ့ပြီးရခိုင်ပြည်နယ်မှာပိုထိန်ချုပ်နိုင်ဖို့စ조사ခဲ့တယ်လို့ ICJ ကပြောပါတယ်အဲ့ဒီလို조사ခဲ့တာနဲ့မြတ် AA ရဲ့အုပ်ချုပ်ရေးဆိုင်ရာအဖွဲ့စည်းရခိုင်ပြည်သူအာဏာပိုင်အဖွဲ့အပေါ်မှာရိုဟင်ဂျာတွေအပါအဝင်ရခိုင်ပြည်ကရပ်ရွာအစိုက်အဝင်းအချို့ရဲ့ယုံကြည်မှုကိုရရှိလာခဲ့တယ်လို့ ICG ကဆိုပါတယ်။တချို့အစိုးရအကြောင်းတွေမှာ AA ကရေးသားတဲ့ရခိုင်အမျိုးသားတချင်ကိုတီးဆိုလာကြတယ်လို့လည်းအစိုးရခန်းစာမှာတင်ပြထားပါတယ်။လက်ရှိအခြေအနေမှာစစ်ကတကြောပြန်လာစရာလည်းရှိသလိုအပြစ်ခတ်ရစေးကိုဆက်လက်ထိန်းသိမ်းထားနိုင်တဲ့လမ်းကြောင်းတရားတွေရှိနိုင်တယ်လို့ ICG ကသုံးသပ်ပါတယ်။လက်ရှိအပြစ်ခတ်ရစေးကိုတရားဝင်သဘောတူညီချက်တရားထိမြင့်တင်သွားနိုင်ခဲ့မယ်ဆိုရင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့စစ်ကောင်စီတို့ဟာရခိုင်နဲ့နဂိုင်အဖွဲ့ AA နဲ့ထိစပ်လုပ်ကိုင်ပြီးရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးကိုဆောင်ရွက်တဲ့ကြောင့် ICG ကအကြံပြုချက်တရအဖြစ်တင်ပြထားပါတယ
်။မြန်မာအပါဝင်ကမ္ဘာနိုင်ငံတချို့မှာစာသင်ကျောင်းတွေတက်ခတ်ခံရမှုတိုးလာတယ်လို့အစိုးရကစားထွက်လာပါတယ်။တက္ကသိုလ်ကောလိပ်ပါဝင်တစ်ကမ္ဘာလုံးကစာသင်ကျောင်းတွေမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းအကြမ်းဖက်တက်ခတ်ခံရမှုတွေကြောင့်ဆရာနဲ့ကျောင်းသူကျောင်းသားတွေစုစုပေါင်း9000ကျော်ထိခိုက်ဒဏ်ရာသိမ်းဆုပ်မှုတွေရှိခဲ့တယ်လို့ပညာရေးကဏ္ဍတိုက်ခိုက်မှုခံရရေးကာကွယ်မှုကမ္ဘာလုံးဆိုင်ရာညမောင်းအဖွဲ့ GCPEA ကဇွန်လတရနေ့မှာဒီနေ့မှာထုတ်ပြန်လိုက်ပါတယ်။ကျောင်းတွေကိုဖောက်ခွဲတိုက်ခိုက်တာနဲ့တပ်ဆွဲတာတွေဟာ2019နဲ့2020မှာ3000တဘုံမြင့်တက်သွားခဲ့ပြီးမနှစ်2021တုန်းကလည်းကိုဗစ်ကာလပိတ်ထားရက်များတဲ့ကြားတွေကအလားတူနှုန်းနဲ့ပဲဆက်ရှိနေခဲ့တယ်လို့ GCPEA အဖွဲ့ကပြောပါတယ်။ ဒါအပြင်မြန်မာနိုင်ငံမှာလည်း2021ခုနှစ်ဖေဖော်ဝါရီလ7ရက်ကအနာသိမ်းပြီးနောက်လာထူမှုမျိုး200ကျော်တွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာအာရှຫນွေဘွားတွေအပေါ်အမုန်းတရားနဲ့တိုက်ခိုက်တဲ့ရာဇဝတ်မှုတွေပပျောက်ရေးကျူးပတ်မှုတရားအနေနဲ့တောင်ကိုရီးယားနိုင်ငံကကမ္ဘာကျော် K-pop တေဂီတာအဖွဲ့ BTS အဖွဲ့ဝင်တွေကိုမနေ့ကသဗ္ဗရအင်ဗျူတော်မှာဖိတ်ကြားခဲ့ပါတယ်။မေလာအာရှအမေရိကန်ပစိဖိတ်ကျွန်းသားတွေရဲ့တမိုင်းကိုဂုဏ်ပြုတဲ့လအဖြစ်သတ်မှတ်ထားပြီးမနေ့ကမေလနောက်ဆုံးနေ့မှာ BTS အဖွဲ့ဝင်တွေကိုတပ်ပရဘိုင်ဒန်ကဖိတ်ကြားခဲ့တာပါ။အင်ဂျီရောသတင်းစာရှင်းလင်းပွဲမှာအင်ဂျီရောပြောခွင့်ရကရင်ဂျီယန်ပယ်ရီကအတူ BTS အဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပေါ်ခဲ့တဲ့အချိန်ကလေးကအမေရိကန်ပြည်ထောင်စုမှာအာရှຫນွေဘွားအမေရိကန်တွေကိုပြစ်မှတ်ထားတဲ့ခွဲခြားဆက်ဆံမှုနဲ့အမုန်းတရားအခြေခံတိုက်ခိုက်မှုတွေတိုးလာကြတော့ BTS အဖွဲ့အနေနဲ့စိတ်မကောင်းဖြစ်မိတဲ့အကြောင်းပြောပါတယ်။တယောက်နဲ့တယောက်မတူညီဘူးဆိုတာမှောက်ယွင်းမှုမဟုတ်ပါဘူးလို့ BTS အဖွဲ့ကစူကားကဘာသာပြန်ကားတစ်စင်ပြောဆိုပါတယ
်။ဗြိတိန်ဘီအမကြီးအဲလစ်ဘက်ရဲ့နန်းသက်နှစ်80 Platinum Jubilee ဘွဲကိုဒီတစ်ပတ်အကြီးကျယ်ရက်ဆက်ကျင်းပတော့မှာပါ။လက်ဖြန်ချက်သားပရိကစပြီး၄ရက်တာစတိုက်ကျင်းပမယ်အသက်25နှစ်အရွယ်စနန်းတက်ခဲ့တဲ့ဒီစံချိန်တင်နန်းသက်ရှိအခမ်းအနားမှာစည်ရေးပြပွဲအပြင်ဗြိတိန်လမ်းမတွေပေါ်မှာပါတီပွဲတွေလည်းထောင်ကနန်းတွေနဲ့ချီကျင်းပဖို့ပြင်ဆင်ထားကြပါတယ်။ပြည်ထိုင်တဲ့တနသာဟာယနိုင်ငံအဖွဲ့ဝင်တွေရဲ့မတူကွဲပြားမှုနဲ့တည်ထားတဲ့ညီညွတ်မှုကိုပြတဲ့အနေနဲ့ပြည်ထိုင်တဝမ်းမီရှုတိုင်တွေထွန်းညိတာအပြင်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မလေးရှား၊စင်ကာပူပါဝင်နိုင်ငံတွေမှာလည်းပထမဆုံးထွန်းညိဖို့ပြင်ဆင်ထားပါတယ်။နောက်ပြန်ကြတာရညကစပြီးအခုလိုထောင်ကနန်းတွေနဲ့ချီထွန်းညိဖို့ရှိရမှာအဓိကမီရှုတိုင်ကြီးကတော့ပြည်ထိုင်မြို့လယ်ကွင်းပြင်မှာတည်ရှိပြီးရောင်စုံလှပြပွဲတွေ၊ကစားပွဲတွေနဲ့ဘာကင်ဟမ်နန်းတော်လျှာပြင်မှာတခန့်တနာကျင်းပမှာပါ။နောက်ဆုံးနေ့တနင်္ဂနွေနေ့မှာတော့ကြီးမားတဲ့ဆေးချစ်တဲ့မှုအလားပြပွဲအပါအဝင်တခြားအလားပြပွဲတွေကိုလန်ဒန်မြို့ထဲတခြားကျင်းပပြီး Caribbean Chun Carnival အကသမားတွေနဲ့ India Bollywood အကသမားတွေလည်းပါဝင်ဆင်နွှဲကြမှာပါခင
်ဗျာဒီကနေ့ဗုဒ္ဓဘုရားရဲ့နောက်ဆုံးရသတင်းတွေကိုဥတီမောင်တန်းနဲ့ဦးမင်းတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခဏတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့မြန်မာနိုင်ငံတွင်ကြောင်းပတ်နိုင်တဲ့ခလေးအရေးအတွက်နှစ်ဆကျော်တိုးလာတဲ့သတင်းကိုစပြီးပြောပြပေးပါမယ်။ကယောဂါနဲ့လုံခြုံမှုမရှိတော့တဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာကြောင်းမတက်နိုင်တဲ့ကလေးအရေးအတွက်ကနှစ်နှစ်အတွင်းမှာနှစ်ဆကျော်လောက်တိုးလာတယ်လို့ Save the Children ကထုတ်ပြန်ပါတယ်။စစ်ကောင်စီကကလေးတွေကိုကြောင်းပို့ဖို့တိုက်တွန်းနှိုးဆော်နေပေမဲ့စီးပွားရေးနဲ့မတည်ငြိမ်မှုတွေကြောင့်မိဘတွေဘက်ကပညာရေးကိုဦးစားမပေးနိုင်ကြောင်းကလေးတွေငယ်အခွင့်အရေးလှုံ့ဆော်နေသူတွေနဲ့မိဘတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညိုပြောပြပေးပါမယ်ရှင်။
Save the Children ဖွဲ့ရဲ့ဂျွန်လာတရက်နေ့ထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံရဲ့တချို့ဒေသတွေမှာကြောင်းအနှံနဲ့ကလေးအရေးအတွက်ကနှစ်နှစ်အတွင်း80ရာခိုင်နှုန်းလောက်ကျသွားတယ်လို့ဖော်ပြပါရတယ်။ဒါကြောင့်မို့ကြောင်းပတ်တဲ့ကလေးအရေးအတွက်ကအနည်းဆုံး 9.8 တန်းလောက်ရှိမယ်လို့ဆိုပါရတယ်။ကမ္ဘာကယောဂါစခဲ့တဲ့2020ခုနှစ်အစောပိုင်းကတည်းကတကမ္ဘာလုံးကကြောင်းတွေပိတ်ခဲ့ရပြီးတော့မြန်မာနိုင်ငံမှာဆိုရင်လည်း15လလောက်ကြောင်းတွေပိတ်ထားရပါတယ်။ဆရာနာသိမ်းပြီးတဲ့နောက်မှာလည်းစာသင်ကျောင်းအများအပြားကိုဆက်ပြီးတော့ပိတ်ထားရပါတယ်။ဘလူးနီးနဲ့ဖြစ်စီစာသင်ကျားတဲ့အရွယ်တွေကိုကြောင်းပို့ရမှာဖြစ်ပြီးမဲ့ပတိညင်းတဲ့ဒီသားတွေမှာတော့ကလေးတွေရဲ့အသက်အန္တရာယ်နဲ့ပညာရေးဒီနှစ်ခုကိုရွေးချယ်ရခက်ခဲတဲ့အကြောင်းတိုင်းနိုင်ငံတိုင်းကမိဘတူကဗီဒီယိုကိုပြောပါတယ
်။အသက်တော့အပင်ခံနေပြီ။ဆာမတတ်တာပဲခံတော့မယ်ဆိုတဲ့ပုံစံမျိုးဘလို့လဲပြောပြောကြောက်ဖို့ဖို့ကြတော့ခက်သွားပြန်တယ်။အဲ့ဒါဆိုတော့ဘဝမှာဖြစ်နေတာကဒီခုလည်းတော့330ရှိတဲ့ခါမှာတိုင်းရက်ကြည့်တဲ့အလိုက်ကျိုးကျိုးဆိုတော့ကြောက်တဲ့လို့ရမယ်တဲ့နေရာတွေရှိတယ်လို့ကြောက်တဲ့လို့ဆိုပြီးတဲ့နေရာတွေလည်းရှိတယ်
ဒီစင်ငါစာနဲ့ပတ်သက်လို့ပြည်တွင်း Save the Children ရုံးဘက်ကို VUE ကဆက်သွယ်ခဲ့ပေမဲ့မြန်မာနိုင်ငံရဲ့လက်တလောအခြေအနေတွေကြောင့်မဖြေကျားနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်စစ်နာပြမှုတွေနဲ့ CDF အာဏာပိစံရေးလှုပ်ရှားမှုတွေဘက်မှပညာရေးဝန်ထမ်းတွေဆရာဆရာမတွေကျောင်းသူကျောင်းသားတွေအတော်လေးကိုပါဝင်ခဲ့တာပါ။အခုထိလည်းဒီစစ်ကောင်စီကဖွင့်တဲ့ကျောင်းတွေမှာမလုပ်ကြဘူးကျောင်းတွေကိုမတက်ကြဘူးလှုပ်ဆောင်မှုတွေကရှိနေပါတယ်။ ERI တိုင်းမှာတော့ဒီအပိုင်းတွင်ကောက်ယူထားတဲ့စည်းရုံးအရဆိုရင်တော့မနစ်ဒုံကထက်အခု2022ခုနှစ်မှာကြောက်ရွံ့နှုံပိုများလာတယ်လို့ ERI တိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဥအောင်စောဦးကဗီဒီယိုကိုပြောပါတယ
်။အဲနောက်ဆက်တွဲဓာရီကကလေးတွေနဲ့နင့်နိုင်ရုံမဟုတ်ဘူး။ဒီကလေးတွေကတစ်ချိန်တန်ကြောက်လို့ရှိရင်လုံလန်းခွင့်ကိုဝင်ရတဲ့အခါကြောက်လို့ရှိရင်သူတို့ရဲ့စိတ်တွေကအိုပါဒီလဲဖြစ်နိုင်ကြီးရှိသွားတာပေါ့နော်။ဟိုနင့်နိုင်ချက်တွေရှိတာပေါ့
။စစ်ကောင်စီကတော့2022 2023ပညာသင်နှစ်မှာကျောင်းအနှံသူဥယျာဉ်52သိန်းကျော်ရှိပြီလို့အခြေခံပညာဦးစီးဌာနကလာတဲ့စီးရင်ကိုကူကားပြီးတော့မီလာ31ရက်နေ့ကထုတ်ပြန်ပါတယ်။ကျ ကျောင်းလာတဲ့ကျောင်းသားနဲ့မိဘတွေအတွက်လုံခြုံရေးကိုလည်းဆောင်ရွက်ပေးထားတယ်လို့ပြောပါတယ်မြန်မာလူဦးရေ 53.89 တန်းရဲ့25ရာခိုင်နှုန်းကအသက်14နှစ်အောက်ကလေးတွေဖြစ်လို့သူတို့ကတနင်္ဂနွေလုံးလူဦးရေရဲ့ 73.5 တန်းမှာရှိနေပါတယ်ကလေးတစ်ဝက်လောက်ကကျောင်းမသက်နိုင်မှုဆိုရင်တော့ဒါဟာကလေး 9.8 တန်းလောက်ရှိမယ်လို့ Save the Children ကပြောပါတယ်14နှစ်အထက်တွေလည်းကျောင်းတွေမှာရှိကြမှာရှိနိုင်လိမ့်မယ်လို့ Save the Children ကခန့်မှန်းထားတာပါ2021ခုနှစ်ကနေခုနှစ် April လအထိကျောင်းပေါင်းအနည်းဆုံး260လောက်တက်ခတ်ခံခဲ့ရပြီးတော့တကယ့်အရေးအတွက်ကတိထက်ကိုပိုများနိုင်တယ်လို့ Save the Children ကပြောပါတယ်စစ်ကောင်စီကိုဆန့်ကျင်တဲ့ PDF အဖွဲ့တွေကစာသင်ကျောင်းတွေကိုတက်ခိုက်နေတာလို့စစ်ကောင်စီဘက်ကဆွဆွဲပြောဆိုထားပါတယ်မြန်မာနိုင်ငံကကလေးတွေရဲ့အနာဂတ်အတွက်အရေးတကြီးကိုလှုံ့ဆော်ပေးဖို့လိုအပ်နေပြီလို့ Save the Children ကကုလသမဂ္ဂလူညွေးကောင်စီနဲ့အာဆီယံအဖွဲ့ကိုလည်းမြစ်တာရေးခံထားပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တဲ့မြန်မာနိုင်ငံတွင်ကယောဂါနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ကြောင်းမတက်နိုင်တဲ့ကလေးအရေးအတွက်တိုးလာနေတဲ့သတင်းဖြစ်ပါတယ်။အခုဆက်ပြီးဝါပြည်နယ်ထားရှိရေးစစ်ကောင်စီနဲ့ UWSA တို့ဆွေးနွေးတဲ့အကြောင်းကိုလည်းနားဆင်ရအောင်ပါ။စစ်ကောင်စီနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSB နှစ်ဖက်အကြားသုံးရက်ကြာတွေ့ဆုံဆွေးနွေးမှုတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အရေးကိုအဓိကဆွေးနွေးခဲ့တယ်လို့သိရပါတယ်။လက်ရှိမြန်မာပြည်နယ်ရဲ့ပဋိပက္ခကိုဖြည့်ရှင်းရမှာတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့နဲ့ပါဝင်သင့်ပါဝင်ထိုက်သူအားလုံးပါဝင်ဖို့ကို UWSB ဘက်ကတင်ပြခဲ့ပါတယ်။ရန်ကုန်ကလာတဲ့တဲ့ကိုစုံဝင်းလိုက်ပြောပြပေးပါရှင်
။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSB ကိုယ်စားလှယ်အဖွဲ့ဟာတနင်္လာနေ့တုန်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဝန်ကြီးမေအောင်လှိုင်နဲ့ကနဦးတွေ့ဆုံဆွေးနွေးပြီးနောက်နေ့ရက်မှာတော့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နဲ့တွေ့ဆုံခဲ့တာပါ။ဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံနဲ့ပြည်ထောင်စုတည်ဆောက်ရေးမှာသဘောတူညီခဲ့ကြတယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့လာချိုဆက်ဆံရေးယုံတာဝန်ကဦးညီရန်က VOE ကိုအခုလိုပြောပါတယ်
။ဒီဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ကျွန်တော်တို့ဒီဆွေးနွေးခဲ့တယ်ပေါ့။အဲ့ဒီချက်နဲ့ပတ်သက်ပြီးမှကျွန်တော်တို့လည်းသဘောတူပါတယ်ထောက်ခံပါတယ်နော်
။ UWSC ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်နဲ့တနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ကိုတင်ပြဆွေးနွေးခဲ့တာတွေကိုပြန်လည်ထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ထဲဗဲအစိုးရတက်တဲ့ဗမာတိုင်းရင်းသားတွေရဲ့အတွင်းကိစ္စဖြစ်ပြီးဘယ်ဘက်ကမှမပါဘူးလို့ရေးထားသလို UWSA အနေနဲ့နိုင်ငံတော်ကနေခွဲထွက်ခြင်းလုံးဝလုပ်မှာမဟုတ်ဘူးလို့လည်းကတိပေးထားပါတယ်။မြန်မာပြည်ပြည်ပခန့်နဲ့ပတ်သက်ပြီးသက်ဆိုင်သူတွေတွဲဆုံဆွေးနွေးအဖြစ်ရှာဖို့လည်းတိုက်တွန်းထားတယ်လို့ဦးညီရန်ကပြောပါတယ်။ဆွေးနွေးပွဲအတွင်းဝါပြည်နယ်တည်ထောင်ဖို့ကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်
။တခြားတိုင်းရင်းသားပြည်နယ်နဲ့အစင်းနန်းတူတဲ့ဒီဝါပြည်နယ်တည်ထောင်ဖို့အတွက်ဆိုတာလည်းကျွန်တော်တို့ဒီဆွေးနွေးခဲ့ပါတယ်နော်။ဒါကလည်းကျွန်တော်တို့တစင်တစိုက်တောင်းဆိုလာခဲ့တဲ့တောင်းဆိုချက်ပဲနိုင်ငံရေးရည်မှန်းချက်တစ်ခုပဲနော်
။ UWSP ရဲ့သဘောထားထုတ်ပြန်ချက်မှာတော့နိုင်ငံတော်ကခွဲထွက်မှာမဟုတ်ကြောင်းနဲ့နိုင်ငံတော်ကာကွယ်ရေးနဲ့တန်တမာရေးရာကလွဲလို့ကြံကဏ္ဍတွေကို UWSC ကစီမံအုပ်ချုပ်မှာဖြစ်ကြောင်းလည်းပါဝင်ပါတယ်။UWSP ရဲ့တောင်းဆိုချက်တွေအပေါ်မှာစစ်ကောင်စီဘက်ကသဘောထားကိုတော့ဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုထားပါတယ်
။ဝါကိစ္စနဲ့ပတ်သက်လာပြီးရင်မူဝါဒအားဖြင့်ကကျွန်တော်တို့ကဒါတောင်းဆိုတဲ့ဟာပေါ့နော်မူဝါဒအားဖြင့်ကကျွန်တော်တို့ဒါခုလိုပုံစံမျိုးဒါထက်ညင်းတဲ့ပုံစံမျိုးပေါ့နော်ပေးနိုင်ဖို့အတွက်ရေဘူးကမူဝါဒအားဖြင့်ကရှိပြီးဖြစ်ပါတယ်
ဆက်လက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေအတိုင်းဆောင်ရွက်မှာဖြစ်ကြောင်းနဲ့ပါတီစုံဒီမိုကရေစီစနစ်ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့မူပေါင်းတွေကိုအခြေခံပြီးလှုပ်ဆောင်လို့ရသမျှကိုမူဝါဒအရလှုပ်ဆောင်သွားမှာဖြစ်ကြောင်းလဲထည့်သွင်းပြောဆိုထားပါတယ်။လွန်ခဲ့တဲ့ရက်တွေကတော့စစ်ကောင်စီဥက္ကဋ္ဌနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ဟာရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီNMSP နဲ့ကရင်ငင်းကြီးကောင်စီ KNU KNLA PC တို့တွေ့ဆုံထားပါတယ်စစ်ကောင်စီဥက္ကဋ္ဌရဲ့ငင်းကြီးဆွေးနွေးမှုကမ်းလှမ်းချက်အပေါ်ဝါပြည်သွေးစည်းရေးအဖွဲ့အပါအဝင်အဖွဲ့စည်းစဘွဲကလက်တလောလက်ခံထားပါတယ်ခင်ဗျာ
ဝါပြည်နယ်ထားရှိရေးစစ်ကောင်စီနဲ့ UWSB ဆွေးနွေးတဲ့တဲ့ကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါအခုတခါတော့တိုက်ပွဲတွေကြောင်း9လအတွင်းကချင်းဒေတာခန့်6000နီးပါးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အကြောင်းဆက်ပြီးပြောပြပေးပါမယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေတာတွေမှာစစ်ကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်9လအတွင်းမှာဒေတာခန့်21ဦးသေဆုံးခဲ့ရပြီးဒေတာခန့်6000နီးပါးအိုးမဲ့အိုးအိမ်စွန့်ခွာပြေးနေကြရတယ်လို့ကချင်အမျိုးသမီးအစည်းအရုံး Quad ကထုတ်ပြန်ပါတယ်။ဒီစစ်ပြေးဒုက္ခသည်တွေအတွက်အကူအညီလိုအပ်ချက်တွေရရှိဖို့ခက်ခဲလာတယ်လို့လည်းဒေတာခန့်အကူအညီရေးအဖွဲ့တွေကပြောပါတယ်။ရန်ကုန်ကစုံစမ်းမင်းမြေပို့ပြတဲ့တဲ့ရင်ကိုမဆုမြတ်မောပြပြပေးပါမယ်။ ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်အရက်သားထိခိုက်မှုတွေရှိခဲ့တယ်လို့ကချင်အမျိုးသမီးအစီယုံကွတ်ကဝေဟင်မချင်းချောက်မှုအသည့်များဆိုတဲ့ခေါင်းစဉ်နဲ့ဂျွန်လာတရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်2022ခုနှစ်နိုဝင်ဘာလကနေစပြီး2022ခုနှစ်ဧပြီလအထိအရက်သားထိခိုက်နစ်နာမှုတွေကိုပြုစုထားတာဖြစ်ပါတယ်အခုနှစ်အစောပိုင်းကာလတွေအတွင်းပူတာအိုဖားကန်နဲ့အေယာဝတီမြေကျောင်းတစ်လျှောက်လေကျောင်းတိုက်ခိုက်မှု5ခုကြောင့်2ဦးသေဆုံးပြီးကလေး6ဦးအပါအဝင်13ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်လက်နက်ကြီးပစ်ခတ်မှု13ကြိမ်ကြောင့်ဒေသခံ10ဦးသေဆုံးပြီးကလေးငယ်6ဦးအပါအဝင်အယောက်20ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဖော်ပြပါတယ်။စစ်ကောင်စီတပ်တွေရဲ့ရန်တမ်းပစ်ခတ်တာကြောင့်အသက်9နှစ်အရွယ်ကလေးငယ်တဦးအပါအဝင်17ဦးသေဆုံးခဲ့ပြီးတော့9ဦးဒဏ်ရာရခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်။ကချင်မျိုးသမီးအစီယုံရဲ့ပြောရေးဆိုခွင့်ရှိသူမဆန်ထွေကကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်။လူမျိုးကြီးနဲ့ပစ်တဲ့ကိစ္စရဲ့ဖြစ်တဲ့အတွက်ကြောင့်မလို့လူတွေတည်ဆုံးတဲ့အကြောင်းရယ်ပြီးလို့ရှိရင်ဒီနိုင်ငံဆိုင်ရာကျွမ်းဝင်ဖို့အတွက်ကြိုးစားတဲ့ဒီဖြာကြီးကိုကျွန်တော်တို့အဓိက highlight လုပ်ထားတာဖြစ်တဲ့အချိန်ထဲမှာပဲနောက်တစ်ခုကတော့ဒီလူသားတိုင်းအနေနဲ့ပေါ့နော်စိတ်ဆင်းရဲပြင်းမှာအရာသားတွေကိုအသုံးပြုတဲ့ဒီဖြာကြီးကိုကျွန်တော်တို့အားထားပြီး highlight လုပ်ထားတယ်ပေါ့
2022ခုနှစ်နိုဝင်ဘာလကနေ2022ခုနှစ်ဧပြီလအထိစစ်ကောင်စီတပ်ခလာရ39ခလာရ58တမ33တို့ကဗမော်မြကြီးနာပူတာအိုဖားကတ်မြို့တွေမှာဒေသခံတွေကို PDF ဒါမှမဟုတ် KIA နဲ့ချိတ်ဆက်မှုရှိတယ်ဆိုပြီးပြည်သူ23ဦးကိုဖမ်းဆီးခဲ့တယ်လို့အပြင်းထန်ရိုက်နှက်စစ်ဆေးခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြပါရှိပါတယ်။အင်ဂျန်ရန်မိုးမောက်ဖားကတ်နဲ့နမ်မတူမြို့နယ်တွေမှာတော့စစ်ကောင်စီရဲ့ခမရ430တမ33တမ101တို့ကနေဒေသခံပြည်သူ43ယောက်ကိုလူသားတိုင်းဖြစ်ဖမ်းဆီးပြီးအတင်းအဓမ္မလောက်အားခိုင်းစေမှုတွေရှိခဲ့တယ်လို့ကွပ်ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာအသေးစိတ်ဖော်ပြပါရှိပါတယ်။မိုင်းပေါက်ခွဲတယ်လို့တန်ရရနဲ့ဖမ်းဆီးခံရပြီးတော့ပြန်လွတ်လာသူတဦးကသူ့ကိုစစ်ကောင်စီကနေဖမ်းဆီးပြီးတော့ KIA နဲ့အဆက်အသွယ်ရှိသူဖြစ်ကြောင်းရိုက်နှက်ပြီးတော့ဝန်ခံခိုင်းခဲ့တယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ကော်ရမ်ရေးဆိုင်ရတာမှတန်ရနဲ့နှက်ပြီးမှတို့ကနေစီမိတ်ကြီးနေစီကိုပြန်ဆက်ချရတာပဲ။အဲ့ဒါနဲ့နော်လည်းဘာမှမသိရဘာမှမသိတော့ဘူး။အဲ့နောက်ပိုင်းလည်းရေမစစ်တပ်ကခေါ်လာ
။ပူတာအိုဖားကတ်မိုးမောက်မူဆယ်လာရှိုနမ်မတူစတဲ့မြို့နယ်တွေအတွင်းကဒေသခံပြည်သူ9,800ကျော်ဟာအခုချိန်ထိစစ်ဘေးရှောင်စခန်းတွေနဲ့ဖျားเจ้าနေနောက်တောတောင်တွေထဲမှာစစ်ဘေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။သူတို့မှာစားဝတ်နေရအခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကွက်ကပြောရေးဆိုခွင့်ရှိသူမဆန်ထွေကပြောပါတယ
်ဆိုတော့အခုလောလောဆယ်ရဲ့အခြေအနေကသူတို့အနေနဲ့စာဝန်ကြီးကိုဖိခဲ့တယ်ပြီးလို့ချင်းအဓိကတော့အဲဂျမကြီးပေါ့နော်စာဝန်ကြီးနဲ့ဂျမကြီးကအခက်ခဲအများကြီးရှိတယ်ပေါ့သူတို့အနေနဲ့က
မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကျက်တဲတွေပို့ပြီးတော့မှဆိုးဝါးလာတဲ့အတွက်လူသားချင်းစာနာတဲ့အကူအညီတွေကိုခွင့်ပြုပေးဖို့နဲ့လူမှုဝန်ထမ်းတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဆရာနာရှင်ကိုဖိအားပေးကြဖို့ဒေတာရင်းကမိဖက်နိုင်ငံတွေကိုတိုက်တွန်းနေကြောင်းအားပေးတိုက်တွန်းတဲ့အကြောင်းအမေရိကန်တပ်ရုံးကလည်းဧပြီလတုန်းကသတင်းထုတ်ပြန်ထားပါတယ်။အာဆီယံကလည်းပဋိပက္ခတွေအတွင်မြန်မာတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့မြန်မာစစ်ကောင်စီနဲ့ညှိနှိုင်းလှုပ်ဆောင်နေပါတယ်။လက်ရှိအဖြစ်တော့ပြည်တွင်းစစ်ဆောင်ပြည်သူကတပ်သန်းလောက်ရှိနေပါတယ်။အများစုကတော့လူသားချင်းစာနာမှုအကူအညီတွေလက်လန်းဝဲနေတော့မယ်လို့ UN OCHA ကုလလူသားချင်းစာနာကူညီမှုညှိနှိုင်းရေးရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်။
မဆုမုံပြပြပေးခဲ့တာပါရှင်။ဗိုလ်ထုမညရဲ့တင်ပြပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့ Jackson D နဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာနယ်ပွားအမေရိကန်မိသားစုတွေရဲ့အမြင့်သဘောထားတွေကဘယ်လိုရှိပါသလဲ။နားဆင်ရအောင်ပါ။ Jackson D နဲ့ ULD မျိုးမူလာရန်ကြောင့်မှဆယ်ကျော်သက်အရွယ်တနတ်သမားတဦးရဲ့လက်ချက်နဲ့အစုလိုက်အပြုံလိုက်တည်ဆုံခဲ့ရတဲ့ဖြစ်ရဟာတနတ်ကိုအလွယ်တကူဝယ်ယူခွင့်ရတဲ့ဥပဒေကြောင့်ဖြစ်တယ်လို့မြန်မာနယ်ပွားမူလာရန်ကြောင့်ဆီယာမတဦးနဲ့မိခင်တဦးက VOA ကိုပြောပါရယ်ဒီကြေကွဲပွဲရဖြစ်ရမျိုးနောက်ထပ်မကြုံရအောင်အမေရိကန်ပြည်ထောင်စုမှာတနတ်ကိုင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေပြင်ဆင်ပြဋ္ဌာန်းနိုင်ရေးကိုယ်တိုင်ပါဝင်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူတို့ကဆိုပါရယ်ဆက်သွယ်မေးမြန်းထားတဲ့အမှတ်ရင်းဇင်းနိုင်ကအပြည့်အစုံဆက်လက်တင်ပြပေးမှာပါရှင်
အမေရိကန်ပြည်ထောင်စု Texas ပြည်နယ် Uvalde မြို့မှာ ဒီခေတ်ရဲ့အင်္ဂါနေ့ကစေတော်တဲ့အရွယ်တနတ်သမားတဦးရဲ့လက်ချက်ကြောင့်ရော့မူလာရန်ကျောင်းကကျောင်းသူကျောင်းသား19ဦးနဲ့ဆရာမ2ဦးတေဆုံးခဲ့တဲ့ဖြစ်ရပ်အတွက်တုံ့လောက်ကြေကွဲမိတယ်လို့မိမိကလေးအတွက်လည်းအလွန်စိုးရိမ်မိကြောင်း Texas ပြည်နယ် Dallas မြို့မှာနေထိုင်တဲ့ကချင်တိုင်းသူဆန်ရောက VOA ကိုပြောပါရယ
်။အော်ပထမဦးဆုံးအနေနဲ့ကတော့အစိုးရင်ရတာပေါ့နော်စိုးရင်ပူပန်တာကတော့ဟိုအရန်ကြီးစိုးရင်ရပါတယ်ဘာလို့လဲဆိုတော့တကယ်လို့များပေါ့နော်ကျွန်တော်ကျမတို့ရဲ့သားတွေရှိတဲ့ elementary မှာဖြစ်လာခဲ့တော့ကျမတို့ဘလို့များခံစားရမလဲဟိုတွေးတောင်မတွေးဝန်းမှုရှင့်အာကြောက်လဲကြောက်တယ်ဟိုခြေခွဲရမယ်အခုလဲဟိုတေးသွားတဲ့ပြတ်တက်ခံရတဲ့ကလေးတွေရဲ့မိဘတွေညီကိုမောင်နှမတွေဆွေမျိုးတွေဘလောက်ကြေကွဲရတယ်လဲနော်အာအဲ့ဒီလိုတွေသူတို့ဘလို့ခံစားမယ်ဆိုတာကျမတို့စာနာမှုရှိတယ
်အခုလို Texas ပြည်နယ်ကမူလာရန်ကျောင်းကိုတနက်သမားဝင်ရောက်ပစ်ခတ်တဲ့နောက်ဆက်တွဲအခြားပြည်နယ်တွေမှာရောဘလို့ရိုက်ခတ်မှုတွေရှိနေသလဲနယူးယောက်မြို့ Queen အရက်ကမူလာရန်ကျောင်းဆရာမလည်းဖြစ်ကလေးမိခင်လည်းဖြစ်တဲ့မြန်မာနယ်ပွား .e တင်စာကျော်က VOE ကိုခုလို့ပြောပါတယ်
ခုဒီလိုဘလို့ရိုက်ခတ်မှုတွေရှိလဲဆိုလို့ရှိရင်ဒီဥစ္စာကတော့ညီမတို့ဟိုအကြောက်တရားတွေတော့တော်ပုံပေါ်ပွားများလာတယ်ပေါ့နော်မိသားတွေမှာရောဆရာမတွေမှာရောဒီကလေးတွေအပေါ်မှာရောအကုန်လုံးပေါ့နော်ဒီ safety အနေနဲ့ကိုတို့ကျောင်းနေမှာဘလို့လောက်ကြမလဲဘလို့တိုးအောင်တိုးအားပြီးပေါ့နော်လောက်ကြမလဲဘလို့အားပေးကြမလဲဘလို့ကာကွယ်ကြမလဲကိုတို့ကလေးတွေကိုပေါ့နော်အခုဆိုလို့ရှိရင် principals ကလည်း meeting နေခေါ်တယ်ဆရာမတွေကို brainstorm လုပ်တယ်ငါတို့ safety measure တွေဘလို့ increase လုပ်အောင်လဲဆိုပြီးတော့ဒီညီမကလည်းဒီ parents တွေကိုအခုမေးကြရပေါ့နော် meeting အများကြီးထိုင်ကြတယ်ဘလို့မျိုးလောက်ကြဘလို့ကာကွယ်ကြမလဲဆိုတဲ့ဟာတော့ခဲကတော်တော်ရှိပါတယ်ဟုတ
် Uvalde မြို့မူလာရန်ကျောင်းပြစ်ခတ်မှုမှာတနက်သမားဟာကျောင်းအဆောက်အုံတဲကိုလွယ်လွယ်ကူကူနဲ့ဝင်ခွင့်ရခဲ့တဲ့အတွက် Texas ပြည်နယ်ကမူလာရန်ကျောင်းတွေရဲ့လုံခြုံရေးကိုမိဘတွေဘက်ကအထူးပဲစိုးရိမ်နေကြတယ်လို့လဲဆန်ရောကပြောပါတယ
်အဓိကအခုရဲ့မိဘတွေရဲ့ concern ကဒီကျောင်းကလွယ်လွယ်ကူကူနဲ့ဒီတနက်သမားကဝင်လာနိုင်တယ်အဲ့ဒါလဲ concern အကြီးကြီးတစ်ခုဖြစ်နေတယ်ပြီးတော့ကျောင်းတွေမှာကဒီ Texas မှာကဟိုရဲတွေမထားထားဘူးကျောင်းမှာလဲကလေးတွေရဲ့ဒီ elementary ကလေးတွေဆိုတော့အဲ့လောက်ထိအာတခါမှလည်းမဖြစ်ခဲ့ဘူးဆိုတော့လေနော
်ကျောင်းတွေကိုဝင်ပြီးတနက်နဲ့အစုလိုက်ပြုံလိုက်ပြခတ်ခဲ့တဲ့အကြောင်းရင်းကိုအဓိကရှာဖွေရမှာတနက်ကင်ဆောင်မှုဥပဒေအားနည်းချက်တွေကြောင့်ဖြစ်တယ်လို့ကျောင်းသူကျောင်းသားတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုဘယ်လိုစောင့်ရှောက်မလဲဆိုတဲ့နည်းလမ်းတွေကိုလည်းရှာဖွေနေကြောင်းဒေါ်ဤတင်စာကျော်ကပြောပါတယ်
ဟို safety agent တွေပို့ပြီးခတ်မဲ့အစား elementary school တွေ high school တွေ middle school တွေမှာဘလို့မဲ့အစားဒီ the root of the problem ဒီ gun violence ကိုလွယ်လွယ်ကူကူနေရာရှိအောင်ငါတို့ဘလို့လုပ်ကြမလဲပေါ့နော်ဒီရှားထားလို့ဆိုရင်ဒီလိုမျိုး problematic ဖြစ်နေတဲ့ကလေးတွေဆိုလို့ရှင်လေဒီကျောင်းတွေမှာဘလို့မျိုးငါတို့ဘလို့ကာကွယ်ကြရမလဲပေါ့နော် more ဟို social worker တွေခန့်ရမယ် psychiatric တွေခန့်ရမယ်ဒီဥစ္စာတွေကိုအရင်းမြစ်ကိုတွားတော့မှဒီ gangs violence problem ကတော့ fix လုပ်နိုင်မယ်လို့ညီမတို့အထင်တယ်ပေါ့နော
် Texas ပြည်နယ်မှာအသက်18နှစ်ပြည့်တာနဲ့လူကိုသေစေနိုင်တဲ့တနက်ဝယ်ယူခွင့်ရှိနေတဲ့ပြာထမ်းချက်ဟာအလွန်အန္တရာယ်ကြီးတဲ့အတွက်လည်းမိခင်တဦးအနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့အရေးလှုပ်ရှားသွားမယ်အကြောင်းဆန်ရောက VOE ကိုပြောပါတယ
်။ Now လာမဲ့ဒီ semester August လမှာပြန်ဖွင့်မယ်အကြောင်းပါဆိုလို့ရှင်တခုခုအပြောင်းလဲရှိလာမယ်လို့ကျမတို့အရင်မျှော်လင့်ပါတယ်။အကယ်၍မရှိခဲ့တော့ပေါ့နော်ကျမတို့မိဘတွေကအာစူးစမ်းမယ်စူးစမ်းမယ်ဆိုတာဒီအစိုးရလူကြီးတွေကိုကျမတို့ဟိုပြောဆိုရမယ်ကလေးတွေအတွက်ကလေးတွေရဲ့လုံခြုံမှုအတွက်ကျမတို့တွေကspeak out လုံသွားမယ်စာပို့ရာမျိုးတို့ဟိုမိဘအကျောင်းဆရာအစည်းအဝေးတွေရှိတယ်အဲ့အဲ့ထက်မှလည်းကျမတို့တွေကအမြဲတမ်းဆွေးနွေးသွားပါမယ
်သမရဘိုင်ဒန်ကိုယ်တိုင်လည်းလက်နက်ကင်ဆောင်မှုဥပဒေပြုပြင်ရေးတွန်းအားပေးသွားမယ်အကြောင်းကတိပြုထားပါတယ်ရှင်
မေးရင်ဂျန်နိုင်ဆက်သွယ်မေးမြန်းထားတာပါရှင်။ VOA အစီအစဉ်လေးကိုည10နာရီအထိဆက်ပြီးအတန်းလွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့ဗိုလ်တပူးညာရင်တိဆက်ပေးနေကြဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်၊ကိုရဲနိုင်ရဲ့အားကစားကဏ္ဍနဲ့ဒေါက်တာတန့်စောရဲ့ကျန်းမာရေးအစီအစဉ်လေးကိုနားဆင်ရမှာပါရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ဖြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းပင်နေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပါ
VOA American တဲ့ရဲ့ပေါ်တူညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885လိုင်းလက်မီတာ190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ပေါ်တူညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ဒီရက်ကမှဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဒေါက်တာတန့်စောရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီဘက်မှာတော့ယောဂါတွေလက်ကတဆင့်ကူးဆက်မခံရဖို့လက်ကိုတန့်စင်အောင်ဆေးဖို့လိုတဲ့အကြောင်းပြောပြပေးထားပါရယ်ယောဂါတော်တော်များများကမတန့်ရှင်းတဲ့လက်ကတဆင့်ကူးဆက်စေနိုင်အောင်မို့ကျန်းမာရေးအတွက်လက်ကိုသေချာဆေးတင်တာပါလက်မတန့်ရှင်းမှုကဘလို့ယောဂါတွေကိုတည်ဆောင်လာပါသလဲလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ပေးထားတာနားဆင်ပါရှင်
လက်စေးချင်းဟာကျန်းမာရေးအတွက်အများကြီးထောက်ကူဖြစ်စေတာပါ။ဆက်ပြနေရေးကိုအသုံးပြုပြီးစနစ်တကျနဲ့မကြာခဏလက်စေးပေးမယ်ဆိုရင်ဝမ်ပြဲဝမ်လျှော့ရောဂါပိုးအသက်ရောင်အသွေးအေးပိုးနဲ့တန်ကောင်တွေကိုကာကွယ်ပေးနိုင်တယ်လို့သိရပါဗျ။အသက်ရှူလမ်းကြောင်းဆံရယောဂါတချို့နဲ့အရေပြားယောဂါတချို့ကိုလည်းကာကွယ်ပေးနိုင်ပြီးမျက်လုံးကူးဆက်ယောဂါတချို့ကလည်းလက်စေးချင်းကြောင့်ကူးဆက်ခံရဖို့အခွင့်အရေးရှိအောင်လည်းသွားနိုင်တယ်လို့သိရပါဗျ။လက်စေးတာဟာကျန်းမာရေးအတွက်အကျိုးကျေးဇူးများစေတာကြောင့်မကြာခဏလက်စေးပေးကြဖို့နဲ့အထူးသဖြင့်အစာမစားမီချိန်အစာစားပြီးချိန်နဲ့အငြင်းကြီးဆွန်ပြီးတဲ့အချိန်တွေမှာလက်ကိုစနစ်တကျမပြတ်မကွက်ဆေးပေးကြဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရတယ်
။အဲ့တော့လက်စေးခြင်းအပြင်ဆရာတို့ကဒီအစာတောက်ကနေနော်လက်မတတ်ရနေအစာတောက်ကနေတစ်ဆင့်ဝင်ရောက်တဲ့ဝင်းရှော့ဝင်းပြက်တဲအောင်သားပါအေးပိုးတန်ကောင်တွေကိုဆရာတို့ကအဓိကကာကွယ်နိုင်တယ်။ဒါကြောင့်ဘယ်အချိန်မှာလက်စေးရမလဲဆိုတော့အဓိကအဖြစ်တော့ဒီအစာတောက်မစားခင်မှာလက်ကိုစနစ်တကျဆေးရမယ်နော်အဲ့တော့စနစ်ကျဆေးရမယ်ဆိုတော့ရေနဲ့ဆက်ပြနဲ့တန်ရှင်းရေးကိုစနစ်တကျလုပ်ပေးရမယ်အဲ့တော့ဒီနေ့အဖြစ်ဆရာတို့ကအစာတောက်တွေကိုခြံတွေတဲ့အခါမှာကိုယ့်ရဲ့လက်မှာပါဝင်နေတဲ့ပိုးမွှားတွေကိုခန္ဓာကိုယ်ထဲမဝင်အောင်တောင်းဒါစီပြသဖြစ်ပါမယ်နော်ဒါကတော့လူအများစုသိကြတယ်ပေါ့နောက်တစ်ချက်ကတော့ကိုမိမိဒီနောက်ဖေးသွားတယ်အင်းသာဝင်နေစသည်အဖြစ်ညစ်ကြေးစွန့်ပြီးတဲ့နောက်မှလည်းပဲပြန်ထွက်လာတဲ့အခါရေနဲ့ဆက်ပြနေတန်ရှင်းလို့ခြင်းအဖြစ်မိမိရဲ့လက်မှာပိုးတွေမရှိနေအောင်ဆောင်ရွက်ထားလို့ရတယ်အဲ့တော့ဝန်ရှောဝန်ပြက်နဲ့ပါဇက်သေးအစားတောက်ကနေဝင်နေနော်ယောဂတွေတော့လက်စည်းချင်းအဖြစ်ကာကွယ်တယ်ဆိုတာအများစုကသိပြီးသားဖြစ်ပါမယ
်လက်စည်းချင်းအဖြစ်အေးမီတုတ်ခွေးယောဂအပါဝင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတချို့ကိုလည်းကာကွယ်ပေးနိုင်တာပါယောဂပိုးရှိသူနှာခြေချောင်းဆိုးရာကနေတဆင့်ထွက်လာတဲ့ယောဂပိုးတွေဟာပြိပောက်ပစ္စည်းတွေတကားလက်ကင်တွေတယ်လီဖုန်းနဲ့ဇပွဲကုန်တွေပေါ်မှာကက်တင်ကြာရှိနေနိုင်ပြီးအဆိုပါယောဂပူတွေကိုကင်မိရာကနေတဆင့်အေးမီတုတ်ခွေးယောဂအပါဝင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတချို့ကူးဆက်ခံရနိုင်တယ်လို့သိရပါဗျ။လက်ကိုမကြာခဏဆေးကြောတန့်စင်ပေးခြင်းအပြင်လက်မှာရှိနေတဲ့ယောဂပူတွေနှာခေါင်းနဲ့ပါးစပ်ကိုမရောက်ရှိအောင်ကာကွယ်ပေးရရောက်ပြီးကူးဆက်မှုကိုရောကြစေမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ
။ဒီထက်ပိုရည်ကြည်တာကကိုဆရာတို့မိုးရင်းကာလမှာဖြစ်တဲ့အေးမီတုတ်ခွေးယောဂတွေဟာလည်းပဲဆရာတို့လက်ဆေးခြင်းအပြင်ကာကွယ်နိုင်တယ်ဆိုတော့အသက်ရှူလမ်းကြောင်းဝင်တဲ့ယောဂတွေကိုကျွန်တော်တို့ကဘလို့နည်းနဲ့များလက်ဆေးပြီးကာကွယ်နိုင်မှာလဲဆိုတော့အဲ့တော့ဘလို့ကာကွယ်နိုင်မှာလဲဆိုတော့ယောဂရှိတဲ့လူတယောက်ကနှာချီပြီးတော့လက်နဲ့အုပ်ပြီးနှာချီလိုက်တယ်ဆိုရင်သူ့ရဲ့လက်မှာဗိုင်းရပ်စ်ပိုးတွေတွေ့သွားမယ်အဲ့တော့လက်ကင်ဘူးတို့နော်သူ့ရဲ့လက်နဲ့ထိတွေ့တဲ့ပစ္စည်းပစ္စယတွေကိုဆရာတို့ယောဂမရှိတဲ့လူကသွားကင်တွယ်မိမယ်ဆိုသူ့လက်မှာခန္ဓာကတုတ်ခွေးဗိုင်းရပ်စ်ပိုးတွေကပါဝင်သွားမယ်အဲ့တော့လက်ကိုမကြာခဏဆေးတဲ့လူနော်ဆိုလို့ရှိရင်စားတော့စားကန်ဒီမှာလက်စေးတဲ့သူဆိုလို့ရှိရင်ကိုယ့်ရဲ့လက်မှာကတော့မတော်တဆရောက်ရှိနိုင်တဲ့တုတ်ခွေးဗိုင်းရပ်စ်ကြီးကမရှိတော့ဘဲနဲ့ကင်းစင်နေမှာဖြစ်ပါတယ်အဲ့တော့အဲ့လိုကင်တွယ်မိတဲ့နော်ပိုးရှိနေတဲ့လက်နဲ့ဆရာရဲ့နှာခေါင်းသားကိုအကြောင်းမျိုးမျိုးနဲ့ရောက်သွားတဲ့အချိန်မှာရှူဆိုင်မိလို့ရှိရင်လက်မစေးတဲ့အတွက်ကြောင့်လက်မှာကတ်နေသောတုတ်ခွေးဗိုင်းရပ်စ်ပိုးကခန္ဓာကိုယ်ထဲကိုဝင်ရောက်သွားနိုင်ပါတယ်ဒါကြောင့်ဆရာတို့လက်စေးခြင်းအပြင်အစာတောက်ကနေဝင်တဲ့ယောဂဝန်းလျှော်ဝန်းပြက်ယောဂတွေသာမကဘူးသက်ရှိတန်းကြောင်းနဲ့ဆက်ဆက်သောတုတ်ခွေးမိဖြားနာခြင်းမှလည်းကာကွယ်ပေးနိုင်တဲ့အတွက်လက်မကြာခဏစေးတာအစာတောက်မစားခင်လက်စေးတာကိုယ့်ရဲ့ဒီအင်းသားတန်းကနေထွက်လာတဲ့အခါမှာတန်ရှင်းတကူရေးတန်ရှင်းလုပ်ပြီးတဲ့အခါမှာလက်ကိုစနစ်တကျစေးခြင်းအပြင်ဒီယောဂတွေဖြစ်ပွားမှုကာကွယ်နိုင်မှာဖြစ်ပါတယ
်လက်တန်ရှင်းဟာလွယ်လွယ်ကူကူလုပ်ဆောင်နိုင်ပြီးငွေကုန်ကြေးကြလည်းတက်တာတဲ့ယောဂကာကွယ်နည်းတစ်ခုဖြစ်ပါတယ်လက်တန့်ရှင်းမှုအားနည်းတဲ့သူတွေအနေနဲ့လက်တန့်ရှင်းရေးကိုအလေးချင်တစ်ခုဖြစ်လာအောင်လိုက်နာကျင့်သုံးကြရမှာပါ ကလေးငယ်လေးတွေကိုလည်းကျောင်းနေရွယ်ငယ်စဉ်ကလေးကလက်တန်ရှင်ရေးကိုဂရုစိုက်ဖို့လေ့ကျင့်သင်ကြားပေးကြရမှာဖြစ်ပါတယ်။လက်တန်ရှင်ရေးလေ့ကျင့်ကိုလူတိုင်းလိုက်နာကျင့်သုံးရင်ကျန်းမာရေးအတွက်အကျိုးကျေးဇူးများစေနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်းဆိုပ
ဒေါက်တာတန်စွန်တင်ဆက်ခဲ့တဲ့လူထုနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်ရဲ့ Radio နဲ့ရုပ်သံတင်ဆက်မှုတွေကို VOA မြန်မာပိုင်း website အပြင် Facebook လူမှုကွန်ရက်နဲ့ YouTube website ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ပိတ်သားနှာခေါင်းဆီးဟာ virus ပေါ်ပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်ကိုရောင်ရောသူများကိုပါအကာအကွယ်ပေးဖို့တခြားနည်းလမ်းတွေပြင်နှာခေါင်းဆီးကိုလည်းနည်းလမ်းမှန်မှန်တက်ရပါမယ်နှာခေါင်းဆီးတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါနှာခေါင်းဆီးကညစ်ပတ်နေလားပြက်နေလားကြည့်ပါနှာခေါင်းနဲ့မိတ်ဆီကိုလုံအောင်တက်ပါနှာခေါင်းဆီးကဘေးမှာဟမနေလွတ်မနေအောင်တေချာတက်ပါနှာခေါင်းဆီးကိုသွားကင်နေပါနဲ့ညစ်ပတ်သွားရင်ဆိုးသွားရယ်ဆိုရင်အစ်စ်လဲပါနှာခေါင်းဆီးကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်ဆေးပါနှာခေါင်းဆီးအရှိအကာနေရာကိုမထိပဲနားနောက်ခေါင်းနောက်တက်ထားတဲ့ကျိုးနေရာကနေဖြုတ်ပါမျက်နှာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်ဆေးပါအောင်ဒီနှာခေါင်းဆီးကိုပြန်သုံးရမယ်ဆိုရင်တန့်ရှင်းနဲ့ပြန်သုံးအိတ်တစ်ခုထဲမှာထည့်သိမ်းပါပြန်သုံးဖို့ထုတ်ယူတဲ့အခါနှာခေါင်းဆီးကြိုးစားရပဲ깟ပြီးပြန်မတက်ခင်မှာလဲညစ်ပတ်နေလားဆိုနေလားတေချာပြန်ချပါအောင်ပြန်သုံးမဲ့နှာခေါင်းဆီးကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြားနေလျှော်ပါကိုနှာခေါင်းဆီးကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းဆီးသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချွတ်တဲ့စနစ်တကျဆွန့်ပစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်နှာခေါင်းဆီးတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့။ virus ပိုးပြန့်ပွားမှုကိုတားဆီးဖို့နှာခေါင်းဆီးလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းစက်သုံးရပါမယ်။လူအချင်းချင်းကြားအနည်းဆုံး၃မိခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှာခေါင်းဆီးကိုလက်နဲ့သွားထိမနေဖို့လိုပါတယ်။ baking ကင်းနဲ့ covid-19 ကူးစက်မှုကိုတားဆီးကြပါစို့နော်။
View American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးကိုရနိုင်ရဲ့အားကစားကဏ္ဍအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့စစ်ကောင်စီနဲ့ဆွေးနွေးလို့ငြိမ်းချမ်းရေးဘလောက်ခီးပေါင်နိုင်တယ်လဲဆိုတာနားဆင်ကြရမှာပါ။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကကျင့်သုံးလာခဲ့တဲ့ဖွဲ့စည်းပုံအခြေခံ၃ရက်စလုံးမှာတိုင်းရင်းသားတွေအတွက်ပြည်နယ်တွေဖန်တီးပေးထားတယ်ဆိုပေမဲ့တိုင်းရင်းသားတွေဟာကိုယ့်ပြည်နယ်ဝင်ကြီးချုပ်ကိုတော့ကိုယ်တိုင်ရေးချယ်ပိုင်ခွင့်မရှိခဲ့ကြပါဘူး။အခုစစ်ကောင်စီကဖိတ်ခေါ်လို့တွားရောက်ဆွေးနွေးမှုတွေကရောတိုင်းရင်းသားတွေလိုချင်တောင်းဆိုနေကြတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိနေသောစစ်မှန်တဲ့ Federal အဆင့်အတန်းကိုရရှိနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲ။ရန်တိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌစိုင်းညွန့်လွင်နဲ့ဦးကျော်စန်းသားဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင်။
အညွန်နေခင်ဗျာကျွန်တော်ဒီနေ့ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့အခုစစ်ကောင်စီကဖိတ်ခေါ်ပြီးတော့ဆွေးနွေးနေတဲ့တိုင်းရင်းသားတွေနဲ့ညီညာရေးဆွေးနွေးပွဲအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြလို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ကဒီတိုင်းရင်းသားပြဿနာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအရေးကြီးဆုံးကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပေါ့ဗျာ self determination ဆိုတာပြောကြတယ်အဲ self determination ကိုတခါမှမပြေခဲ့ဘူးလွတ်လပ်ရေးရပြီ48ဥပဒေအရစပြီးတော့84ရောအခုတခါ2008ရောပြည်ငယ်ရေးပြည်မရေးဆိုတာဖွဲ့ထားတယ်ဒါပေမဲ့ပြည်နယ်မှာဘယ်တော့မှစစ်မှန်တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အုပ်ချုပ်ပိုင်ခွင့်ကိုယ်ကျမကိုယ်ဖန်တီခွင့်စသဖြင့်ဘာတော့မှမရခဲ့ဘူးဝန်ကြီးချုပ်ကလည်းဘ ਹੁ အစွာကြီးပဲခန့်တယ်ပြည်နယ်လွှတ်တော်ကဘလောက်ပဲနိုင်နိုင်ဘယ်တော့မှမခန့်ခဲ့ရဘူးဆိုတော့အခုတခါမှရောဖြစ်ပါမလားဆိုတော့ကျွန်တော်စပြီးတော့သံသယဖြစ်နေတယ်ဆိုရင်ကျွန်တော်ဟာအစိုးမြင်လာလို့ရကြမှာခင်ဗျာပနမနဲ့ကျွန်တော်စဉ်းစားမိပါတယ်ကျွန်တော်ပြောပ
ါမမရောဗျာကျွန်တော်လည်းဆန်တရားမျိုးဟိုကျွန်တော်ကိုယ်တိုင်မရှိဘူးဆိုရင်လည်းတမိုင်းကြောင်းတွေကိုပြပြောဟိုစဉ်းစားကြည့်လိုက်လို့ရှိရင်၄၀ခုလောကပြီးခဲ့တဲ့ကတိကဝတ်တွေက 60နှစ်မှာဖြတ်သိမ်းခံရတယ်နော်သူ360ဘာလဲ98မှာကျအနာဟိုပြည်သူ့ကိုလွှဲပေးတယ်ဆိုပြီးတော့ဟိုပြည်သူ့ကိုအနာလွှဲပေးတယ်ဆိုတော့တန်ပြည်သူ့လူလူလက်ထက်အနာမရှိဘူး60နှစ်ကျတော့အနာပိန်တယ်ဒီတိုင်းမဆက်သွားတယ်84ရောင်းအခြေခံဥပဒေပြည်ရတယ်အပင်လုံးတိကိုတင်မပါလာဘူးအရှင်းဆုံးရှင်းရတယ်လို့ပဲလို့ပါရှင်းလို့ရပြီးတဲ့အခါကျတော့90ပြည်နယ်ရုပ်ောက်ခွဲကြတော့လေအဲ့ဒီရုပ်ောက်ခွဲအရလာတဲ့အကောင့်တွေပို့ခဲ့ဘူးအဲဆိုတော့ကိုတော်ဝေးသွားတော့ပါနော်တဖြည်းဖြည်းနဲ့ဝေးသွားတော့တော့လေးကြတော့ညနေပိုင်းလာဆောင်ကျွန်တော်တို့ရှာကြည့်မတက်တဲ့အတွက်ဖမ်းကြည့်တယ်ထောက်နာနေနေ့ရကနေ့ပါပေါ့နော်တခြားတယ်အဲ2008ကိုအပြင်းပြန်လုပ်တယ်အခု2008ကတခါဟိုလာပြပြီဟောနော်အခုတခါဟိုဒီမြန်မာတို့ကကုပ်လုပ်တယ်အနောက်ထိနေတဲ့အခါကျတော့အခုဒီပေါ်ကတက်ကုန်ခုနစဲလောက်ကအခုဒီပြောမစုံပါမှမရှိခဲ့ဘူးမရှိခဲ့ကြတော့ဒီနေ့ဒီချိန်မှာ EO လို့ခေါ်တဲ့ ERO လို့ခေါ်တဲ့အဲဒီ Dynamic Land Control ကိုဖွင့်ပြရအထူးသဖြင့်သူတို့ကလူကြည့်ဖို့ဆိုတာကားဖြစ်တယ်ကျွန်တော်နိုင်ငံရေးပါတီတွေကတော့ဟိုဝေါ်ဒရိတ်ဖြစ်အောင်ကြိုးစားပြီးတော့ဟိုအတင်းပြောပြီးမဲ့လဲအခုကတနေ့ကျွန်တော်ပြောခဲ့သလိုကျွန်တော်နိုင်ငံကလက်နက်ပဲလက်နက်ကတည်ဆောက်ကြတယ်လက်နက်ရှိမှပဲလူရောင်းဝင်တယ်လက်နက်မရှိလူရောင်းဝင်တယ်လို့ဖြစ်တော့ဆိုတော့နိုင်ငံရေးပါတီတွေကပြောရေးဆိုခွင့်ရတဲ့သိတော့မရှိဘူးကနူကျော်ကနာပြောတဲ့ကိုဝိုင်ကျန်းခွင့်လို့ပါလို့ဆိုတာတော့အိမ်ကတော့မမျက်နှာမဟုတ်ပ
ြဟုတ်ကဲ့ဆိုတော့အတိတ်ကိုပိုင်ပြဌာန်းခွင့်ပြဿနာဟာအဓိကကြတယ်တိုင်းသားဒီညာရေးရရှိဖို့အတွက်ဟာအဲ့ဒီပြဿနာဟာအဓိကပဲဆိုတာကိုညွှန်းတော့လက်ခံပါသလားအဲ့ဒါထက်အကြီးကြီးကဘာများရှိလဲခင်ဗျာ
အခုကတကယ်နဲ့တော့ကြာလာပြီဆိုတဲ့အခါကျတော့အဲ့ဒီကတော့အရင်ကပြောခဲ့တဲ့ကိုပိုင်ဦးချခွေရနောက်ပြီးကိုပိုင်ပြတ်အစင်တဲ့ပြောကိုပိုင်ပြတ်ရန်ခွေအလောက်ထိတော့မှတချို့တချို့တွေကစိတ်လုံးမခံကျင်တော့တဲ့အနေအထားနဲ့တော့ညီညီတယ်ပေါ့နော်ဘလောက်မှလည်းတော့ကြောက်ပြီးနော်ဒီတက်ပူပြီးတော့ဟိုတောင်းဆိုလာတယ်ရှိတယ်လက်နဲ့အာလူတွေကကြီးမားလာတဲ့လူတွေကပူပြီးတော့တောင်းဆိုနေတာပေါ့ตาเส้นนี้ตีပါလေ
တစ်ဖက်ကသူတို့အတင်းသိမ့်သွင်းဆွဲငင်ဖို့လုပ်သူတို့တစ်ဖက်ကလည်းပဲဒန်းသူတွန်းတန်မှုအားပုံများလာတယ်ဆိုသဘောပေါ်ကြတာလည်းညရာမှလို့ထင်ပါတယ
်မန္တာဘုရားဟိုဘာကုံလဲမိမျိုးစုံနဲ့ဘာတဲ့ဘခုတဲ့လွယ်ရင်းလွယ်လွယ်တက်ဒီလိုထိရင်းလာတဲ့ဥစ္စာဒီကုန်းစဲလောက်ကြာလဲတဲ့ခါကျတော့ဘယ်ဆက်ထိနေတော့ဘူးလေနော်ဒါအမှန်တရားမှမဟုတ်ပဲဟုတ်လူနဲ့နဲ့အပြာလူဦးရေနဲ့စကြပါတော့လူရောအตาကြီးအရာယူပြီးတော့ထိမ့်ထိမ့်ထားခဲ့ရတာပဲလေအဲ့လိုထိမ့်ထိမ့်နဲ့ကာလတွေမှာတိုက်ပြီးတိုးတက်အောင်လုပ်နိုင်တယ်နော်နောက်ပြီးတော့နေပြီးမှလည်းပေါ့နော်ဟိုပုံချိုးတိုးတက်အောင်ကျွန်တော်ဆောင်ရွက်ပေးနိုင်တယ်ဆိုရင်အဲမဆိုးဘူးပေါ့ဒါပေမဲ့အဲ့လိုမျိုးထိမ့်ထိမ့်ဒီမဲ့လည်းနေဒီမှာပုံပြီးတော့ဆိုးသွားလာတယ်နိုင်ငံတကာနိုင်ငံလုံးမှာလည်းပဲဆင်းရဲဒုက္ခရောက်ကြရတယ်။စစ်မဲ့ဘေးတွေကမရှောင်ဘူးလေ။ဟိုရင်ဆိုင်ကြရတယ်။ဆိုတော့ခါကျတော့ဟိုလူလူတွေဘက်ကပေါ့နော်။လူလူတွေဘက်ကရောအနောက်နိုင်ငံရေးသမားတွေဘက်ကရောအဲခေါင်းဆောင်တွေဘက်ကရောမယုံကြည်ဘူး။မယုံကြည်ဖြစ်တယ်ဆိုတာအပြစ်တင်လို့မရပါဘူးကွာ။အဲ့ဒါဟိုအပြစ်တင်မှမားပါလိမ့်မယ်ကျွန်တော်ထင်တယ်။သူကတန်တရားတွေတန်တရာတော့မဟုတ်တော့ဘူးလက်တွေ့ဖြစ်တဲ့ကိစ္စလေဒီကတော့နည်းနည်းစာရီမှာ300တော့တန်တရာရှိတယ်တန်တရာရှိတယ်အဲ့လိုမဟုတ်ဘူးလို့ကျွန်တော်ထင်တယ်တန်တရာအဆင်မဟုတ်ဘူးလို့ထင်တယ်လက်တွေ့ဘဝခံစားနေရတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
အဲ့ဒါလေးကိုအခုဘုဇုံကြီးမင်းအောင်လည်းရှိနေတဲ့အချိန်မှာတော့ရှင်းနိုင်ရှင်းနိုင်ပေါ့နော်ဒီကဒီဒီချိန်မှာတော့တော့အဲ့300လက်ထက်မှရှိနေချင်းဆိုတော့ခါကြတော့ရှင်းတဲ့ခါမှာလည်းအားလုံးပါဝယ်ဖို့လိုတယ်လို့ကျွန်တော်ထင်တယ်။ဒါအလုပ်ကြီးနားလောက်လဲရှင်းဖို့လိုတယ်လို့ထင်တယ်။အဲမှာကိုတဲ့နီးစားတဲ့လူတွေကဟိုကိုပေးဒီပေးဆိုတော့လေအဲ့တန်မြာကြီးကတော့ဆက်ပြီးတော့တောင်းပါလို့
။ဟုတ်ကဲ့ ဘိုးချုပ်မူကြီးမင်းအောင်နိုင်ကအနာသုံးရလုံးသူ့လက်ထက်မှာရှိနေတဲ့အတွက်ကြောင့်အလားအလားဖြစ်စီနေကြကျွန်တော်စဉ်းစားမိရဲ့ဘိုးချုပ်နေဝင်လဲအနာတွေအကုန်လုံးစုကိုင်းထားခဲ့တာပဲဆိုတော့သူ့လက်ထက်မှာလည်းပဲဟန်ပြပဲတိုင်းရင်းသားတွေခေါ်ပြီးဆွေးနွေးတယ်တချို့လက်သင်းတဲ့အဖွဲ့တွေကလက်ခံသွားတာလည်းရှိတယ်ဒါပေမဲ့ဘာမှမထူးခြားခဲ့ပါလားဆိုတော့အခုဘိုးချုပ်မူကြီးမင်းအောင်နိုင်လဲဘိုးချုပ်နေဝင်ချခင်းကလေးလမ်းအတိုင်းပဲအနာသိမ်းပြီးတော့တက်လာတယ်ဆိုတော့အနာသွင်းရကိုသူပိုင်ဆိုင်ထားပြီမဲ့ဆိုပေမဲ့အဲ့ဒီဟာကိုတော့ကျွန်တော်ညှော်လင်းလောက်ပါရဲ့လားဗျာကျွန်တော်အဲ့နဲ့တန်ဖျားရှိရတဲ့ကိစ္စလည်းပဲ
အဲ့လားလားဟိုကျွန်တော်ကညှော်လင်းလာလို့ညှော်လို့ကျွန်တော်ပြောတတ်ဘူးဗျာအဲ့လားဘူဇူမူကြီးမင်းအောင်လိုက်ပေါ်မှာမဟုတ်သေးတဲ့ကသူကဦးလူဝင်းလိုပဲဆက်လို့လေဆိုတော့အဲ့ဒါနဲ့ဆက်ချက်မှာပဲသူကတော့မြန်မာပြည်ကိုချစ်တယ်မြန်မာပြည်တော်လူကြီးကိုတည်ထောင်ခြင်းနဲ့တိုင်ကဲအမှတကယ်လုပ်ခြင်းနဲ့ဆိုတော့ဥတုဝင်းလမ်းကြောင်းကိုခွဲထွက်ရမယ်ဗျာ။နော်သူကဥတုဝင်းလမ်းကြောင်းမခွဲထွက်ဘဲနဲ့ဥတုဝင်းလမ်းတိုင်းတွေကိုတည်ဆက်သွားမယ်ဆိုတော့အဲဥတုဝင်းနာမည်ဆိုးတယ်လို့ပဲဘယ်လိုကင်းအောင်လဲလဲနာမည်ဆိုးရသွားမယ်ဗျာ။ဒါတော့ကျွန်တော်ထင်တယ်သူသိပါလိမ့်မယ
်။ဟုတ်ကဲ့နောက်တစ်ခုကအဲ့ဒီနိုင်ငံရေးပါတီတွေကိုအခုလောလောဆယ်မှာဖိတ်ခေါ်ဆွေးနွေးရတော့မတွေ့ရသေးဘူးတိုင်းရင်းသားပါတီတွေကိုဒီလက်နက်ကိုင်းအင်အားစုတွေကအဓိကထားပြီးတော့ဆွေးနွေးနေတယ်ဆိုတာလည်းပဲဒါလည်းမေခွန်းထုတ်စရာလို့ထင်ပါတယ်စောစောတိုင်းညွန်လည်းပြောတယ်ဒီနိုင်ငံရေးပါတီတွေလည်းပါဝင်စင်တာပေါ့ပါဝင်နေတဲ့လူအလုံးဆိုတဲ့အထက်မှာ
ဒီလိုဆယ်မှာကိုကျော်စမိုင်းလေးနိုင်ငံရေးပါတီကဘာမှသုံးမွင့်ပါဘူးမနေ့တနေ့ကပဲကျွန်တော်ပါတီကွန်ဂရက်ဆာတော့မေခွန်းပြောခဲ့ပါတယ်အခုကစီရေးပဲစီပုံဒီတားကျနေတယ်အားလုံးကနိုင်ငံတော်စီရေးနဲ့ပဲတည်ဆောက်တော်မူဖြစ်နေတယ်ဒါကကောင်းတဲ့လားလားမဟုတ်ဘူးသူကလည်းဘာမှတန်နေလက်တွေ့လက်တွေ့အခြေအနေအဲ့လိုဖြစ်နေတော့တော့ဆိုတော့အတိအကျတော့ဒီလိုဒီပေါ့ ERO လို့ခေါ်လား EO လို့ခေါ်လားအဲ့ဒီအဲနာလည်းနဲ့ကိုင်ဖွဲ့နေတယ်ကတော့တည်လည်ဖို့လူကြတာဘူးနော်ဒါကူပဲကလည်းစီယိုမတိပဲကလည်းစီယိုပဲဒီတဘောတရားပါပဲကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့တစ်ချိန်တည်းမှာပဲNUG ဘက်က NUCC ဘက်ကလုပ်နေတဲ့ Federal ပဋိညင်းဆိုတာလည်းပဲကြားပါတယ်အဲ့ဒီဘက်ကလည်းသူတို့ကြိုးပမ်းနေတယ်ဘိုင်းဘိုင်းနဲ့ဆွေးနွေးကြီးနိုင်နေတယ်လို့ဆိုပါတယ်အဲ့ဒီဘက်ကအလားအလာကဘယ်လိုမြင်ပါလဲ
ဟုတ်ကဲ့သူတို့လို့လုံးပါတယ်ဒါလည်းစီယိုလေးတခုပဲလို့ကျွန်တော်မြင်တယ်စီယိုတခုပဲလို့ဒီအောင်ပွဲကိုညှော်လင့်အောင်ဟောနော်သူအောင်ပွဲရတဲ့လူစီဆိုတော့ညှော်လင့်ချက်ကိုပြီးရောလုပ်တယ်လို့ကျွန်တော်မြင်တယ်ဒါမဲ့ဟိုစီဖိတ်စီနာတက်မှန်နေဟင်းဆိုတော့လေကျွန်တော်ကြိုးစားပါပါပဲဘယ်လိုပဲဖြစ်ဖြစ်ဟာအန်ယူဂျီပဲဖြစ်ဖြစ်နော် SEC လည်းဖြစ်ဖြစ်ဒါဖြစ်ဖြစ်နာမမှာကလည်းလုပ်တယ်ပါ냐ဆိုတော့ကျွန်တော်ကဟိုကျိုးစုံဖက်တယ်ပေါ့နော်အဲ့လိုမျိုးနေရကိုလုံးလုံးကျတော့အဖြေကပါလေတော့အခုတော့အရေးကြီးတဲ့စိတ်ပေါ်လာတယ်အချင်းချင်းဘယ်လောက်ကြီးဟို compromise လုပ်နိုင်မလဲအဲ့ဒါကဟိုအရေးကြီးတယ်လို့အဲ့လိုချက်ကျွန်တော်တော့မပါနဲ့ဘူးကျွန်တော်ကလောက်လေးဩတာချီဘူးဆိုတော့အဲ့ဒီကိစ္စကိုဩတာချီတဲ့စိတ်ပူတယ်ကပုံစံလာတဲ့ဒီအကြောင်းလဲဆိုတော့တိုင်းပြည်ကသာဆိုးလာပြီ။ရောင်းမှာဆိုရင်တစ်ပြည်နဲ့နေတိုင်းနေတိုင်းဆိုတော့ညမှုကြီးလှည့်မှုကြီးအပြင်းတော့လေ။ဆိုတော့တရားဥပဒေစိုးမိုးကြီးကတစ်ပြည်နဲ့ပြက်ပြားလာတယ်ဆိုလို့ကျွန်တော်အားလုံးကတော့စဉ်းစားသိပြီလို့ကျွန်တော်ထင်တယ်။အလုံးကမမှန်ကန်စဉ်းစားပြီးတော့ကိုတိုင်းပြည်ကိုပြည်သိသိ
ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရမှာပါစပိန်နိုင်ငံက Real Madrid အသင်းကတော့ဥရောပ Champion League ဖလားကို14ချိန်မြောက်ရရှိသွားပြီးထိုက်တဲ့တနက်အနိုင်ရတာဖြစ်တယ်လို့ Real နီးပြ Ancelotti ကပြောလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအခုတပတ်အားကစားကဏ္ဍမှာကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
UEFA Champions League ဖလားဘောလုံးပွဲမှာတော့ Real Madrid အထက်နိုင်ရပြီးတော့ Champions League ဖလားကို14ဂိမ်းမြောက်ပိုဆွဲသွားခဲ့ပါပြီ Champions League Final ကိုပြင်းစနိုင်ငံ Paris မြို့က Stade de France ကွင်းကြီးမှာမေလ28ရက်နေ့ကကစားခဲ့ကြပြီးတော့ Real Madrid နဲ့ Liverpool တို့ဂိုးလူခဲ့ကြတာပါဒီပွဲကိုအားပေးဖို့အတွက် Liverpool ပရိသတ်5000ကျော် Paris မြို့ကိုသွားခဲ့ကြပြီးတော့ပရိသတ်တွေများလွန်လာကြောင်းပွဲမစခင်မှာကွင်းထဲဝင်ဖို့အချိန်မမီတာတွေနဲ့တခြားပြဿနာတွေဖြစ်ခဲ့တာကြောင့်လေဦးပြိသက်တွေနဲ့လုံခြုံရေးတွေထိတိုက်တွေးခဲ့ကြပြီးတော့ပွဲကိုလည်း38မိနစ်လောက်ရွှေ့ခဲ့ရပါတယ်ပြိသက်တချို့ကတော့ချန်စီယိုကျော်ဝင်တာတွေလက်မအတူတွေနဲ့ဝင်ဖို့ကြိုးစားတာတွေလည်းရှိခဲ့တာကြောင့်ပြင်သစ်ရဲတွေကမျက်ရည်ပုံသုံးပြီးနေနေတဲ့အထီလည်းဖြစ်ခဲ့ပါတယ်ဒီဘက်မှာတော့ Real Madrid ကလေဦးဘူးကိုတကူကိုမရှိနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်လေဦးက Real ကိုဖိကစားပြီးတော့ဂိုးသွင်းခွင့်တွေအတော်များများရခဲ့ပေမဲ့လည်းReal ကိုသမားကိုတွားလက်ဆွမ်းပြခါခွဲသွားခဲ့လို့လေဝူးဂိုးမရပဲ Real အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့တိုက်စစ်မှု Vinicius က59မိနစ်မှာသွင်းပေးခဲ့တာပါဒီပွဲနိုင်လိုက်တာကြောင့် Real အသင်းဟာ Champions League ဖလားကို14ချိန်မြောက်ပိုဆွဲသွားပါတယ် Real နီးပြ Ancelotti ကတော့သူတို့အသင်းဟာထိုက်ထိုက်တန်တန်အနိုင်ရတာဖြစ်တယ်ဆိုပြီးတော့ပွဲအပြီးမှာပြောလိုက်ပါတယ
် Esta Copa ha sido la más difícil sí por cierto.Pero creo que nos ha ayudado el hecho que nadie pensaba que se podía llegar
The Champions League flagaro ke ke shou twei song bwe so ra ga ro te ja wa de da mai chano lu nai me so ra bdu wa ma ma tin ja be di chat ka le chano lu nai mo thauk ku phet ke bi da be chano lu ku yong chin mu ri ne a shou mo bi be tai bwe wo mo sai jet di phet si ke ba le pi lo ga za thama ri ja da za da phet aw lo nai ke bi ga za thama tu chin ye yi twei ga le champion phet pho twe အဓိကကြားတဲ့အချက်တခုဖြစ်စေခဲ့ပါတယ်ကျွန်တော်တို့နိုင်တာထိုက်တန်တယ်လို့ထင်ပါတယ်ဒုတိယအဆင့်ရှုံးထွက်မှာကလေးကကျွန်တော်တို့ပွဲချက်ပြီးတော့ခက်ခဲကစားခဲ့ရပြီမဲ့ကျွန်တော်တို့ဘယ်တော့မှရှုံးမပေးခဲ့ပါဘူ
းလေဦးတင်ခြေစွမ်းပြခဲ့ပြီမဲ့ဒီပွဲရှုံးတာနဲ့ပတ်သက်ပြီးတော့လေဦးနီးပြရာဂင်ကလော့ပြောတာကတော့
So after the game and I saw the stats it was 50-50 possession so we had a lot more
ဝယ်ပြီးတဲ့အချိန်မှာတော့ဘောလုံးပိုင်ဆိုင်မှုက50စီလောက်ပါပဲ။ဒါပေမဲ့ကျွန်တော်တို့ကဂိုးသွင်းခွင့်ပိုရတယ်လို့ပိုပြီးတော့လေဂိုးပေါက်ကိုချင်းချောင်းနိုင်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးဆုံးအချက်ကတော့ Madrid ဘက်မှရှိနေခဲ့ပါတယ်။သူတို့ကဂိုးသွင်းနိုင်ခဲ့ပြီးကျွန်တော်တို့ကမသွင်းနိုင်ခဲ့ပါဘူး။ဒါကအလွယ်ဆုံးရှင်းပြတာပါ။ပြီးတော့ဒီ final မှာအဆောင်ဆုံးကစားသမားကဂိုးသမားဆိုတော့ဒီပွဲကတခုခုမှားနေတာဒါမှမဟုတ်တစ်ဖက်အသင်းကတခုခုမှားနေပါပြီ။ကျွန်တော်တို့တကယ်ကိုအပိုင်ကန်သွင်းခွင့်၃ချိန်ရခဲ့ပြီးဒါတွေကိုကူတော့စ်ကအမခံကာကွယ်သွားခဲ့တာပ
ါဒီ final ပွဲမှာလေဝဘူးအသင်းဟာ24ချိန်ကန်သွင်းခဲ့တာမှာ6ချိန်တိတိ6ပေါက်ထည့်ခဲ့ပေမဲ့ Real ကတော့ဂိုးသွင်းခွင့်၄ချိန်ရပြီးတော့2ချိန်သာ6ပေါက်ထည့်ခဲ့တာပါဒီပွဲနဲ့ပတ်သက်ပြီးတော့ Soccer Follow Channel Editor ချုပ်ကိုကျော်ကျော်မျိုးဟန်ကတော့အခုလိုသုံးသပ်ပါတယ
်လေဝဘူးက Real Madrid ကသူ့ဘူ Champion League ဘောလုံးပွဲမှာ2သင်းစလုံးဆန်းဆောင်မှုကောင်းခဲ့ပါတယ်လဘဘူးလည်းအတင်းလိုက်ကစားဟန်ကောင်းတယ်လို့ရီယယ်မက်ထရစ်ကလည်းသူကစားကွက်နဲ့အဝင်အောင်တူဦးချင်းစီကောင်းပြီးအတင်းလိုက်ကစားဟန်လည်းကောင်းမွန်ခဲ့တယ်အထူးသဖြင့်တော့သူအားလုံးသိကြတဲ့အတိုင်းပဲဒီကုတ်တွိုက်လက်ဆွမ်းပြခဲ့တာကပွဲဖြစ်ဘူးတော်တော်လေးရိုက်ခတ်တယ်လို့ဆိုရမှာပါဒီမာနေလေးနဲ့ဆာလာအပိုင်ကန်သွင်းချက်တွေကိုကုတ်တိုက်ကောက်ပဲခဲ့ပြီးလဘဘူးဥဆောင်ကူမရခဲ့တာကလည်းတော်တော်လေးလဘဘူးအတွက်မျက်နှာလေးလို့ဆိုရမှာပါVinicius ကဒီအာလိုကိုလှုပ်ရှုပ်စေခဲ့ပြီးရေကိုရသွားတာကလည်းဒီအာလိုရဲ့အမားလို့တောင်ဆိုရမှာဖြစ်ပါတယ
်ဒီဘက်မှာလက်စွမ်းပြခဲ့တဲ့ Real Goodma ကိုတွားကတော့ဒီဘက်မှာသူအကောင်းဆုံးကာကွယ်နိုင်လိုက်တာကမာနေရဲ့ခံချက်ဖြစ်တယ်လို့ပြောလိုက်ပြီးအင်္ဂလိပ်မီဒီယာတချို့ဟာလည်းသူ့ကိုမလေးမစားလှုပ်ခဲ့တယ်ဆိုပြီးတော့ပွဲပြီးမှဝေဖန်လိုက်ပါတယ
် And the other part I think there was aamagazine in march
ဒီကနေ့မလာတော့ဘစ်တိန် 442 magazine ထဲမှာကဘာအကောင်းဆုံးဂိုးသမား10ယောက်ဆိုပြီးပြောတဲ့အထဲမှာကျွန်တော်မပါပါဘူးဘာကြောင့်လဲတော့မသိပါဘူးဒါပေမဲ့ဒါကကျွန်တော်ပုံမှန်မလေးစားသလိုမျိုးပါသူတို့ကျွန်တော်ကိုနံပါတ်1နေရာမှာထားရမယ်လို့ကျွန်တော်မဆိုလိုပါဘူးဒီလိုမထားလို့လည်းဘာမှမဖြစ်ပါဘူးတကယ်ကောင်းတဲ့ဂိုးသမားတွေရှိပါတယ် Alisson တို့ Mandy တို့ Now off leg to Ederson တို့ရှိပါတယ်ဒါပေမဲ့ဒီဘောလုံးဝဲရာသီမျိုးမှာအကောင်းဆုံး10ယောက်ထဲမှာမထည့်တာကတော့ထူးဆန်းပါတယ်ပြီးတော့မနေ့ကဆိုလဲအင်္ဂလန်ဘက်ကနေရေစရာကောင်းတာတွေတွေ့ရပါတယ်ကျွန်တော်ထင်တာကတော့ချယ်ဆီကနေထွက်လာတယ်လဲဆိုင်ပါလိမ့်မယ်ကျွန်တော်ချယ်ဆီနဲ့ပရီးမီးယားလိဂ်နှစ်ချိန်ရတယ်ဒါပေမဲ့ဒီလိုပြောင်းလာပြီးတဲ့နောက်ပထမနေ့ကျွန်တော်အကောင်းဆုံးအနေထားမဟုတ်တော့ချယ်ဆီနဲ့ပရီးမီးယားလိဂ်ရတာကိုလဲအတိအမှန်မပြည့်ကြပဲအတော်များများကကျွန်တော်လောင်ကြပါတယ် ဒါပေမဲ့အခုကျွန်တော်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပြီဆိုတော့တကယ်ကိုကောင်းတယ်တုံ့ပြန်မှုပ
ါ။ရီယယ်ဒင်ဟာချန်ပီယံလိဂ်ကိုနိုင်လိုက်တဲ့အတွက်ဒီနေ့မှာစပိန်လာလီဂါအမပေးချန်ပီယံစုရောယောပချန်ပီယံလိဂ်လားနှလုံးရသွားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့ရီယယ်ဒင်မက်ဒရစ်မြို့ကိုပြန်ရောက်တဲ့အချိန်မှာဘက်ကားနယ်မြို့မှာလှည့်ပြီးတော့အောင်ပွဲခံခဲ့ကြပြီးပရိသတ်တွေလည်းအကြီးအကျယ်ကျိုးစိုးဂုဏ်ပြုခဲ့ကြတာပါ။ရပါမှာတော့ Real Thing ဟာ Banobo ခွင်းကြီးမှာထပ်အောင်ပွဲခံခဲ့ပြီးတော့အသင်းကောင်းဆောင် Marcelo ကတော့ Real ကနေထွက်တော်မှာဖြစ်လို့ပြိုင်ပွဲတွေကိုနှုတ်ဆက်ခဲ့ပါတယ် Real Madrid အသင်းက Madrid မြို့မှာအောင်ပွဲခံခဲ့တဲ့တစ်ချိန်တည်းမှာပဲ Liverpool အသင်းကလည်း Champions League Final မှာရှုံးပေမဲ့ဒီနေ့ဘောလုံးရာသီမှာ FA ဖလားနဲ့ Carabao ဖလားနှလုံးရခဲ့တာကြောင့်အသင်းကနေနေ့က Liverpool မှာအောင်ပွဲခံခဲ့ကြပါတယ်လေဝူနီဗျာယာဂင်ကလပ်ကတော့လေဗူဘူးအသင်းဟာချန်ပီယံလိဂ်ဖိုင်နယ်မှာရှုံးပေမဲ့ပရိသတ်တွေဟာဒါကိုစိတ်မပြတ်ပဲဒီဘောလုံးရာသီမှာဖလားနှလုံးရခဲ့တာကိုအောင်ပွဲခံခဲ့ကြတဲ့အတွက်ကမ္ဘာအကောင်းဆုံးအသင်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ရီယယ်မက်ဒရစ်အသင်းဟာချန်ပီယံလိဂ်ကိုအခုလိုထပ်ပြီးတော့ဝင်ဆွဲလိုက်တာကြောင့်အခုဆိုရင်ချန်ပီယံလိဂ်ပလားကို14ချိန်နဲ့အများဆုံးရပြီးအောင်မြင်ဆုံးအသင်းအဖြစ်နဲ့နောက်ထပ်3ချိန်ထပ်တင်နိုင်ခဲ့သလိုReal Madrid ရဲ့နီးပြ Ancelotti ဟာလည်း Champions League ဖလားကို၄ချိန်ဘူးဆွဲပြီးတော့ Champions League သမိုင်းမှာအောင်မြင်ဆုံးနီးပြတယောက်ဖြစ်လာခဲ့တယ်ဆိုတာတင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VO American တက်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတလဲပြန်နားဆင်နိုင်ပါတယ်မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးပြောပြပေးမှာပါရှင
် American တပ်ပြော Joe Biden နဲ့ New Zealand ဝန်ကြီးချုပ်Jacinda Ardern တို့ကမြန်မာနိုင်ငံမှာအာဏာသိမ်းတာနဲ့အရက်သားတွေအပေါ်စစ်တပ်ကတိုက်ခိုက်နေတာတွေကိုရှုတ်ချလိုက်ကြပါတယ်။နိုင်ငံဆွေးနွေးပွဲအတွက်နယူးဇီလန်ဝန်ကြီးချုပ်ဟာအမေရိကန်မှာရောက်ရှိနေပြီးအေဘီရောမှာသမ္မတဘိုင်ဒန်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်တာတွေကိုရက်ဆက်ပြီးမတရားထိမ့်သိမ်းထားသူတွေအားလုံးကိုပြန်လွတ်ဖို့တနိုင်ငံနောက်မှာလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်ချုပ်ထားတာတွေဖြေလွတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့နိုင်ငံခေါင်းဆောင်တွေကတောင်းဆိုလိုက်ကြကြောင်းအမေရိကန်တာယုံရဲ့ Twitter လူမှုစာမျက်နှာမှာပြောထားပါတယ်။ရခိုင်တပ်တော်လို့ခေါ်ကြတဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ရဲ့အုပ်ချုပ်ရေးအာဏာကိုရခိုင်ပြည်သူတွေကြားမှာလက်ခံကြသူတွေတိုးများလာနေပြီးရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့စစ်ကောင်စီတို့ဟာ AA နဲ့ထိစပ်လုပ်ကိုင်တင်တယ်လို့နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ကပြောလိုက်ပါတယ်။ဂျွန်လတရနေ့မှာထုတ်ပြန်ခဲ့တဲ့ရခိုင်ပြည်နယ်မှာတကြောပြန်စစ်ပွဲကိုရှောင်ရှားရေးလို့အဓိပ္ပာယ်ရအစည်းအဝေးခန်းစာမှာ ICG ကအကြံပြုချက်တရားဖြစ်အဲ့ဒီလိုအကြံပြုလိုက်တာဖြစ်ပါတယ်တက္ကသိုလ်ကောလိပ်အပါဝင်တက္ကသိုလ်လုံးကစာတင်ကျောင်းတွေမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းကျန်းဖက်တိုက်ခိုက်ခံရမှုတွေကြောင့်ဆရာနဲ့ကျောင်းသားတွေစုစုပေါင်း 9,000 ကျော်ထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့တယ်လို့ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးဆိုင်ရာကမ္ဘာလုံးဆိုင်ရာညွန့်ပေါင်းအဖွဲ့ GCPEA ကဂျော်နာတီရဲ့နေမှာထုတ်ပြန်ပါတယ်စာတင်ကျောင်းတိုက်ခိုက်ခံမှုများတဲ့နိုင်ငံတွေဟာမြန်မာအပါအဝင်အာဖဂန်နစ္စတန်ကိုလံဘီယာနိုင်ဂျီးရီးယားအီသီယိုးပီးယားမိုဇမ်ဘစ်ဘာကီနာဖာဆိုမာလီအဇာဘိုင်ဂျန်တို့ဖြစ်ကြတယ်လို့စာမျက်နှာ256မျက်နှာပါအဲ့ဒီအစီအစဉ်ကစားကရေးထားပါတယ်ရုရှားကကျူးကျော်တိုက်ခိုက်တာတွေခံနေရတဲ့ယူကရိန်းကိုပို့ပြီးအစ်စ်မြင့်တဲ့ဒုံးစနစ်တွေနဲ့ခဲယားမိကျောက်တွေထောက်ပံ့ပေးသွားဖို့ဆုံးဖြတ်ထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောပါတယ်အခုလိုယူကရိန်းကိုလက်နက်ခဲယမ်းနဲ့မီးကျောက်တွေထောက်ပံ့ပေးတာဟာစစ်မြေပြင်မှာယူကရိန်းရဲ့ရည်ရည်ချက်ပို့ပြီးခိုင်မာအားကောင်းလာကောင်ပို့နဲ့နောက်ဆုံးမှာရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ဖို့ UNP ထောက်ပံ့တာဖြစ်တယ်လို့သမ္မတကဆိုပါတယ်နယူးယောက်တိုင်းသတင်းစာကြီးမှာသူကိုယ်တိုင်ရေးခဲ့တဲ့ဆောင်းပါးမှာအခုလိုပြောခဲ့တာဖြစ်ပါတယ
်ပို့တပူညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပါတယ်။စပိုင်ဆိုင်ရာအင်ဂျင်နီယာတွေက Nexel Loop နဲ့ BJ Elias တို့ဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းနေပြီးတော့လူရဆန္ဒပြေဝါကြပါစေရှင်။ကျွန်မအလိမ်ပါပ
Thank you. This program has come to you from the Voice of America, Washington.